Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တက္ကနီ2022ခုနှစ်အောက်တိုဘာလ20ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်VOA Radio အစီအစဉ်တွေကိုလိုင်းတူမီတာ32.51တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလေးမာကတောင်းယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ကြားမဲ့သတင်းတွေမှာတော့ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းဒါပီဆဲုံတွေထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်မှာယူကရိန်းနိုင်ငံတဝန်းလျှက်စစ်တာအုံဆွဲမှုတွေကိုရှော့ချဖျက်တောက်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကရာထူးရယူခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်လစ်စထရက်စ်ကတာဝန်ကနှုတ်ထွက်မယ်လို့ဒီကနေ့ကြေညာပါတယ်။ရန်ကုန်အင်းစိန်ကျင်းထောင်အတွင်းမှာမနေ့ကဘုံပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မှာအင်းစိန်ထောင်ထူတရားရုံရုံထုတ်စစ်ဆေးရာတွေကိုနှစ်ပတ်ရပ်နားထားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတဲ့ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်တယ်မှာတော့မွန်ပြည်နယ်ကြိုက်ထုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်အကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
အကြောင်းထိုးရတဲ့အခါမှာပြေးနေတဲ့လူကပြေးတာပေါ့သူတို့ကစကြောင်းကိုကြောင်းနဲ့ထိုးတော့မဟုတ်ဘူးသူရွာသားလေးဆိုရင်ပြေးလို့မလို့ဖန်ခါနိုင်ရှိတယ်တော်လေးရဲဘော်တွေလည်းပါတယ်ခုကကောက်ွဲရ
စစ်ဘေးတော့ပြေးခဲ့ရသူတို့ကပြောသွားတာပါဒီကြောင်းပြေးဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူအာနာသိန်းစစ်ကောင်စီကိုတော်လန်တဲ့အခါအထိနောင်ဘလို့အချက်တွေကိုလှုပ်ဆောင်တင်ပါတယ်စစ်တွေပေါက်တော့ရေလန်းခီးသွားလာခွင့်ပိတ်တာပါဝင်ထိုင်းမလေးနယ်စပ်မှာအထောက်ထားမဲ့မြန်မာတွေဖမ်းမိတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ကြတာရင်းနဲ့ညတိုင်းတက်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမကြီးကဏနဲ့တိုင်းရင်းဒေသကသတင်းလာစရဲအပတ်စဉ်ကဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုညသစင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးမှာပါရှင
်။ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းဒါပီဆဲုံတွေထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်မှာယူကရိန်းမှာနိုင်ငံတဝန်းလျှက်စစ်တာအုံဆွဲမှုတွေကိုရှော့ချဖျက်တောက်ထားပါတယ်။ပြစီးခဲ့တဲ့ဓာတ်လိုင်းတွေပြန်ပြင်ဖို့အတွက်စွန့်ကုမ္ပဏီတွေစူးစမ်းနေရတဲ့အတူပြည်သူတွေအနေနဲ့မနေ့9နိုင်ကနေ17နိုင်အထိလျှက်စစ်တာအုံဆွဲမှုရှော့ချဖို့နဲ့ပြင်ဆင်လို့မပြီးသေးခင်မှာယာယီဓာတ်ပြတ်တောက်မှုတွေလည်းရှိနိုင်တယ်လို့သမရယုံကသတိပေးထားပါတယ်။ဓာတ်ပြတ်တောက်မဲ့အချိန်တိတိကျကျထုတ်ပြန်ကြေညာမထားပေမဲ့ Kiev နဲ့ Kharkiv လိုမြို့ကြီးတွေမှာတော့လျှက်စစ်စွန့်သုံးသိပ်ပို့ဆောင်ရေးလုပ်ငန်းတွေရပ်ဆိုင်ထားပြီးတော့မြေရောက်ယထာခီးစဉ်အချိန်တွေကိုလည်းရှော့ချခဲ့ပါတယ်။ရုရှားနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူကရိန်းအရှေ့မြောက်ဘက်ဆူမီဒီတာမှာတော့ဒီကနေ့တနေ့လုံးတောက်သုံးရီဓာတ်လိုင်းနဲ့လျှက်စစ်သိပ်ပို့ဆောင်ရေးလုပ်ငန်းတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အုံဆိုင်ရာပစ်မှတ်တွေကိုရုရှားကအဓိကတိုက်ခိုက်နေပါတယ်။ဗိုလ်တပ်နေကလျှက်စစ်တာပေးဆိုင်ုံ၃ခုထပ်ပြီးတော့တိုက်ခိုက်ခံရတယ်လို့ရုရှားလေကြောင်းကနေတိုက်ခိုက်တဲ့အတွက်သတင်းတစ်ပတ်အတွင်းမှာယူကရိန်းရဲ့လျှက်စစ်တာအပေးဆက်ယုံစုစုပေါင်း30ရာခိုင်နှုန်းထိပျက်စီးခဲ့ရတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါရယ်။လျှက်စစ်တာနဲ့ဒါအသုံးများတဲ့ပစ္စည်းတွေသုံးစွဲတာကိုရှော့ချဖို့လဲသမ္မတဗလာဒီမီယာဇယ်လန်စကီကသတိပေးနှိုးဆော်ထားပါရယ်ရှင်
။ဗြိတိန်ဝန်ကြီးချုပ်လစ်ထရက်စ်ကတော့ယာရုကနေနှုတ်ထွက်တော်မယ်လို့ကြေညာလိုက်ပါရယ်။ဝန်ကြီးချုပ်တာဝန်ယူခဲ့ပြီး45ရက်ကြာမှပဲသူထမ်းဆောင်မဲ့တာဝန်တွေလက်တွေ့မဖော်ဆောင်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ်တာဝန်ကရော Conservative Party ကောင်းဆောင်တာဝန်ကနေပါနှုတ်ထွက်မှာပါလို့ဒီနေ့ကြေညာပွဲမှာကြေညာလိုက်တာဖြစ်ပါတယ
် I have therefore spoken to His Majesty the King to notify him that I am resigning as leader of the Conservative Party
Conservative Party ကောင်းဆောင်တာဝန်ကနေနှုတ်ထွက်မယ်ဆိုတာဘယင်ကိုဒီနေ့မနေ့ပဲအသိပေးအကြောင်းကြားလိုက်ပါတယ်လို့ဝန်ကြီးချုပ် Trust က Downing Lane ကဝန်ကြီးချုပ်ရုံးရှိမှာကြေညာခဲ့တာပါသူနေရာစာထုတ်မဲ့ခေါင်းဆောင်တွေမရွေးနိုင်ခင်အထိလက်ရှိတာဝန်တွေကိုဆက်ထမ်းဆောင်သွားမှာပါလို့လည်းသူကဆက်ပြောခဲ့ပါတယ်။ပါတီခေါင်းဆောင်တွေကိုတပတ်အတွင်းရွေးချယ်သွားဖို့ Conservative Party ဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌနဲ့သဘောတူတဲ့တူလို့သဘောတူခဲ့တယ်လို့လည်းသူကပြောခဲ့ပါတယ်။ဝန်ကြီးချုပ် Trust ရဲ့စီးပွားရေးဆိုင်ရာမူဝါဒသစ်တွေကြောင့်ပြည်ထောင်စီးပွားရေးနဲ့ဗန္ဒိုင်းမှာအကြီးအကျယ်ကြေရဲမှုတွေဖြစ်ခဲ့ရပါတယ်။အဲ့ဒါကြောင့်ဗန္ဒိုင်းဝန်ကြီးကိုရာထူးကနေထုတ်ပယ်ခဲ့ရတယ်လို့အခွန်ရှော့ကောက်မဲ့အစီအစဉ်တွေအားလုံးကိုလည်းပြန်ပြင်ဆင်ခဲ့ရပါတယ်။ဒီအချိန်တွေကြာမှာဝန်ကြီးချုပ်ပေါ်ပါတီတွင်ဆန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားဆက်ခံရကနောက်ဆုံးမှာအခုလိုနှုတ်ထွက်ပေးဖို့ဖြစ်လာခဲ့တာပါခင်ဗျာ
။အရှိလေပိုင်းဒေသဆိုင်ရာ American စစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီး Eric Kurilla ဟာဟာရီဗျာပင်လယ်ထဲမှာရှိတဲ့ American ပယ်ထိန်ဒုံးတက်ရေငုပ်သင်္ဘောပေါ်ကိုမနေ့ကတော့သွားခဲ့ပါတယ်။USS West Virginia ရေငုပ်သင်္ဘောကြီးဟာ နိုင်ငံတကာရေးပိုင်းနဲ့အတွင်းအတိအကျမဖော်ပြတဲ့နေရာတစ်ခုမှာရေးပြမော်ကိုပြန်တက်လာတဲ့အချိန်အထိနိုင်၈နာရီကြာလောက်ပိုဂျူဂျီကူရီလာကလိုက်ပါခဲ့ပါတယ် USS West Virginia ဟာမောင်းနှင်တာကိုမသိနိုင်လောက်အောင်ကိုအတန်ငြိမ်ပြီးတော့နျူကလ িয়ার ဘုံးတွေဒုံးကျည်တွေပြင်လွတ်နိုင်တဲ့အစ်စ်မြင့်နီးပညာသုံးရင်းကိုတင်မောကြီးဖြစ်ပြီးစီမမဟာဗျူဟာရအဓိကကြရရင်ုပ်တင်မောကြီးလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်တပ်ဆင်ထားတဲ့ဒီရင်ုပ်တင်မောရှိတဲ့နေရာကိုအမေရိကန်ကထုတ်ဖော်ပြောလို့မရှိသလိုအရှိလေပိုင်းဒေသပင်လယ်ပြင်ကင်းလှည့်မှုတွေမှာလည်းတိတ်ပြီးတော့သုံးလို့တော့မရှိပါဘူးဘိုဂျူဂျီဂိုရီလာဟာဒီရက်တင်မောဘော်ကိုတွားခဲ့တဲ့အပြင်အမေရိကန်ရေတပ်မဟာငါအကြီးအကဲဒုတိယရေတပ်ဘိုဂျူဂျီဘရက်ကူပါနဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းကိုဗုဒ္ဓဟူးနေ့ကကြေညာပါတယ်အမြဲတမ်းအသည့်အနေထားမှရှိပြီးတော့လိုအပ်တယ်လို့အပြောင်းလဲလုပ်နိုင်တဲ့ဒီရင်ကိုတင်မောရဲ့စွမ်းရည်တွေကိုဘိုဂျူဂျီကူရီလာကိုယ်တိုင်မြင်တွေ့ခွင့်ရခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်တရုတ်ဆက်ဆံရေးပြန်မတည်ငြိမ်သေးခင်မှာအမေရိကန်ဘက်ကထိုင်ဝမ်နဲ့လက်နက်တွဲထုတ်ဖို့စဉ်းစားနေပါလေ။အမေရိကန်အောက်တတော်ကထာနန်စီဘလူးစီဩဂတ်စ်လကထိုင်ဝမ်သွားပြီးတရုတ်ဘက်ကစီရေးပြန်တိုးမြင့်လာချိန်မှာအမေရိကန်အနေနဲ့ဒီလက်နက်ထုတ်လုပ်ငန်းစဉ်ကိုစစင်းစားတဲ့အစီအမရှိနေပြီလို့အမေရိကန်ထိုင်ဝမ်စီဝိုင်းကောင်စီဥက္ကဋ္ဌကပြောလိုက်ပါတယ်ဘလို့လက်နက်တွေပူတွဲထုတ်မယ်ဆိုတာအတိအကျမဆုံးဖြတ်ရသေးပေမဲ့ထိုင်ဝမ်ကိုခဲယမ်းတွေနဲ့မစ်ဆိုင်းဒုံးနည်းပညာတွေအမေရိကန်ဘက်ကပေးမဲ့ပုံရတယ်လို့ဥက္ကဋ္ဌရူပတ်ဟမ်မွန်ချမ်ဘာစ်က Reuters သတင်းဌာနကိုပြောခဲ့ပါတယ်အမေရိကန်ထိုင်ဝမ်စီဝိုင်းကောင်စီထဲမှာကာကွယ်ရေးဆိုင်ရာလုပ်ငန်းတွေလုပ်နေကြတဲ့အမေရိကန်ကွန်ထရိုက်တာတွေတော်တော်များများအဖွဲ့ဝင်ဖြစ်ပါဝင်ကြပါတယ်အမေရိကန်လက်နက်နည်းပညာတွေကိုတခြားနိုင်ငံတစ်ခုကိုပေးဖို့ကန့်ကွက်မှုတွေရှိနေတယ်ဆိုတာကိုလည်းဟမ်မွန်ချမ်ဘာကထောက်ပြပါတယ်ဒီသတင်းနဲ့ပတ်သက်လို့ထိုင်ဝမ်နိုင်ငံကြီးဌာနကတော့တစုံတရာပြန်ပြောဖို့ညှင်းဆန်ထားပါတယ်ယူကရိန်းရဲ့ကျူကျော်စစ်ဖြစ်နေချိန်နဲ့ထိုင်ဝမ်တဝိုက်စီရေးလှုပ်ရှားမှုမြင့်တက်လာတဲ့တရုတ်ကလည်းအလားတူလှုပ်လာမှာကိုထိုင်ဝမ်ဘက်ကစိုးရိမ်မှုတိုးလာနေပါတယ်တရုတ်ကိုကြိုဟန့်ဖို့အမေရိကန်ဘက်ကလက်နက်နည်းပညာတွေမျှဝေမှုအရှိန်မြင့်လာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ32 kHz 9300နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဟိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူမြန်မာပိုင်းကြာတာပြည်ညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ရန်ကုန်အင်းစိန်ဗဟုအချင်းတောင်နယ်မှာမနေ့ကဘုံးပေါက်ကွဲမှုနဲ့ထိခိုက်သေဆုံးမှုတွေဖြစ်ပြီးတဲ့နောက်မှာအင်းစိန်ထောင်အထူးတရားရုံးရုံးထုတ်စစ်ဆေးရတွေကိုအာဏာပိုင်တွေဘက်ကနှစ်ပတ်ရန်နာလိုက်တဲ့အကြောင်းတရားရေးသတင်းရက်ွက်က VV ကပြောပါရယ်မနေ့ကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်အနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံးပေါက်ကွဲခဲ့တဲ့အတွက်ထောင်ဝင်စာလာပို့တဲ့သူမိသားစုဝင်9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့18ဦးထိခိုက်ဒဏ်ရာရခဲ့ပါရယ်ဘုံးပေါက်ကွဲမှုကြောင့်အချင်းကြခံနေရတဲ့ဘကတာဗဟုကော်မတီဝင်ဟောင်းကိုဂျိမ်းစ်ခေါ်ကိုလင်းထက်နိုင်ရဲ့မိခင်ဒေါ်ကြီးမြင့်ခေါ်မိမိကြီးလည်းတည်ဆုံးခဲ့ပါတယ်အထူးတရားရုံးရုံးထုတ်စစ်ဆေးရာတွေရန်နာထားမှဖြစ်တာကြောင့်နိုင်ငံရေးမှုနဲ့ဆက်နေတဲ့သူတွေကိုကြားနာစစ်ဆေးနေတဲ့အထူးတရားရုံးအမှုတွေကတခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဆောင်းပါရှင်ဦးစီသူအောင်မြင့်အပေါ်မှာဆွဲဆိုထားတဲ့အမှုတွေကိုလည်းလာမယ့်အောက်တိုဘာ28ရက်နေ့ရုံးချိန်ပြောင်းလဲလိုက်တဲ့အကြောင်းကိုအမည်မဖော်လိုတဲ့တရားရေးသတင်းရက်ွက်ကပြောပါတယ်ဦးစီသူအောင်မြင့်အပေါ်တက်မတော်ပြူကွဲအကြီးညိုပြက်အောင်လှုံ့ဆော်လှုံ့ဆော်မှုနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှန်တွေနဲ့တရားဆွဲထားပြီးတော့တက်မတော်ပြူကွဲအောင်လှုံ့ဆော်မှုပုံမှန် 905 ကနေတရားဆွဲထားတဲ့အမှုတွေအောက်တိုဘာလဇန်နဝါရီကအလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပါရဲ့ရှင
်ပေါ့မြို့နယ်ကကျောင်းဆရာသူကိုစစ်ကောင်စီတပ်ကလူမြင်ကွင်းမှာခေါင်းဖြတ်တတ်ခဲ့တဲ့အပေါ်အမေရိကန်ဘက်ကရှုံချလိုက်ပါတယ်မကွေးတိုင်းရှိတောင်မြင့်ရွာကကျောင်းဆရာဦးစောထွန်းမို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးပြီးခေါင်းနဲ့ခြေလက်တွေဖြတ်တတ်ခဲ့တဲ့တဲ့င်းကတုံ့လုံ၆ချားစရာကောင်းလုံးပါတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Net Price ကရှုတ်ချလိုက်ပါတယ်။အခုလိုအကြောင်းဆရာဆံမတွေပါဝင်ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်လုပ်ရက်တွေကိုနိုင်ငံတကာတိုင်းဝန်ကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ကိုလည်းပြောခွင့်ရ Price က Twitter လူမှုကွန်ရက်ပေါ်ကနေမနေ့ကတောင်းဆိုခဲ့ပါတယ်။ NUG မြို့သားညီညီအစိုးရခြေရွာစာတင်ကြောင်းကဆရာဦးစောထွန်းမို့ကိုစစ်တပ်ဖွဲ့တွေကအခုတနင်္လာအောက်တိုဘာ18ရက်နေ့မှာဖမ်းပြီးရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကခေါင်းဖြတ်ကိုတော့ကြောင်းတကားဂိတ်မှာချိတ်ဆွဲသွားခဲ့တယ်လို့ဒေသခံတွေကပြောတယ်လို့တချို့သတင်းတွေကဖော်ပြကြပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီနယ်မြေမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်တာမရှိကြောင်းနဲ့ဒေသခံအချင်းချင်းမသိမြတ်လို့တပ်ဖြတ်မှုသာဖြစ်ပြီး စစ်တပ်ကတတ်တာမဟုတ်ကြောင်း VO ရဲ့အမေကိုတုံ့ပြန်ပြောဆိုထားခဲ့ပါတယ်။အာဏာသိမ်းပြီးစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတပ်ဖွဲ့တွေကြားလက်နက်ကင်တိုက်ခိုက်မှုတွေရှိလာနေတဲ့မကွေးတိုင်းဒေသကြီးထဲမှာအခုလိုအရသာပြည်သူဖမ်းဆီးသက်ပြတ်ခံရတာတွေရှိနေပြီးတိုက်ပွဲတွေကြောင့်ဥယင်စွန်ထပ်ပြေးရသူတွေလည်းတနေ့တခြားတိုးလာနေတယ်လို့စောင့်ကြည့်သူတွေကပြောနေပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုတန်ခံရတဲ့လူမှုအတိုင်းဝိုင်းတွေကိုနိုင်ငံတကာကြက်ချင်းဖွဲ့ ICRC နဲ့အတူကမ္ဘာဘဏ်ကပံ့ပိုးကူညီမယ်လို့သတင်းထုတ်ပြန်ပါတယ်။မြန်မာလူမှုအတိုင်းဝိုင်းကိုကူညီထောက်ပံ့ပေးအစီအစဉ် MCRP နဲ့ကမ္ဘာဘဏ်ကအခုလိုကူညီတွေပေးမှဖြစ်တယ်လို့ ICRC ကဒီကနေ့အောက်တိုဘာ20ရက်နေ့ဇွဲနဲ့ထုတ်ပြန်ပါတယ်။ MCRP ရဲ့ရည်ရွယ်ချက်ဟာအသက်မွေးဝမ်းကြောင်းဆိုင်ရာပံ့ပိုးကူညီမှုနဲ့အသေးစားအခြေခံအဆောက်အအုံစီမံကိန်းတွေအပါအဝင်ခန္ဓာပေါင်းစုံကအကူအညီနဲ့ရက်ရွာတွေရဲ့ကြံ့ကြံ့ခံနိုင်အားကိုပံ့ပိုးပေးဖို့ဖြစ်ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့ ICRC ကတဘာဝပဝန်ကျင်နဲ့လူမှုရေးဆိုင်ရာအန္တရာယ်တွေဆက်ဆက်နိုင်ခြေတွေကိုသုံးသပ်ပြီးတော့ကူညီထောက်ပံ့ရေးအစီအစဉ်တွေကိုရေးဆွဲထားတာပါ။ဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာတွေနဲ့တိုင်ပင်ဆွေးနွေးမှုတွေကိုလုပ်သွားမယ်လို့လည်းပြောပါတယ်။အခုလိုအခြေခံကြပြီးတော့စင်စဲမပြတ်လှုပ်ဆောင်သွားမယ့်အစီအစဉ်တွေကလုံလောက်တဲ့ပဝန်းကျင်နဲ့လူမှုဘဝစံနှုန်းတွေကိုအထောက်ပံ့ဖြစ်စေမယ်လို့လည်းပြောပါတယ်။သူတို့ရဲ့ထုတ်ပြန်ချက်ထဲမှာဘလူနီယာဒေတာတွေကသူတွေကိုကူညီမလဲဆိုရတော့အတိအကျပြောဆိုမထားပါဘူး။မြန်မာနိုင်ငံမှာ2020ခုနှစ်အာဏာသိမ်းပြီးတဲ့နောက်မှာ ICRC ရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေမှာကန့်သက်ခံရတာတွေလည်းရှိပါရဲ့ရှင်
။ထိုင်းမြန်မာနယ်စပ်တာချီလေးမြို့မှာတော့မိုးရစေသည့် Happy NN အမျိုးအစားပြန့်နှံ့နေတယ်လို့ထိုင်းမွေးထင်ချုံရေးအဖွဲ့ကပြောလိုက်ပါတယ် Happy NN လို့နာမည်ပေးထားတဲ့ဒီမွေးဆေးသစ်ချေချေပြန့်ပြန့်ပြန့်နှံ့နေတယ်လို့ထိုင်းမွေးဆေးဝါးထင်ချုံရေးဘုတ်အဖွဲ့ ONCB ကသတိပေးတာကိုထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာဖော်ပြလိုက်တာပါတထုပ်ကိုဘန်ငွေ3000နဲ့6000ကျားပေးရတဲ့ဒီ Happy NN မွေးဆေးဟာအဖြူအောင်ဖြစ်ပြီးရေဒါမှမဟုတ်ကော်ဖီနဲ့စက်တောက်ရတဲ့စိတ်ကြွစေမျိုးစားဖြစ်တယ်လို့ထိုင်းအရာရှိတွေကရှင်းပြပါတယ်ဒီစိတ်ကြွစေသစ်ကထိုင်းနိုင်ငံနဲ့မြန်မာနိုင်ငံက KTV ဖျော်ဖြေတွေမှာနောက်ကလပ်တွေမှာအရင်ကအသုံးများနေတဲ့ Happy Water လို့ခေါ်တဲ့မွေးရစေနဲ့နာမည်တူပြီးဒီ Happy Water ဆိုတဲ့မွေးရစေကတော့အရေးဖြစ်နေရောအမှုန့်ဖြစ်နေပါရောင်းချနေတာပါအခု Happy အနေနဲ့မွေးရစေတွေကိုမြန်မာဘက်ကသိမသိသေးတဲ့အတွက်မွေးရစေတွေမှာဘာတွေပါတယ်ဆိုတော့တခွဲစံသက်ဖို့ပူပေါင်းစုံစမ်းနေတယ်လို့လည်းထိုင်းမွေးရစေဝါတိုက်ဖြတ်ရေးအဖွဲ့ကဆက်ပြောပါတယ် Happy Water မွေးရစေဟောင်းကတော့ Methamphetamine Crystal အခဲတွေနဲ့ကက်တမင်းလိုတခြားဆေးတွေနဲ့ပေါင်းစပ်ထုတ်ထားတဲ့စိတ်ကြွဆေးလည်းဖြစ်ပါတယ်ခင
်ဗ
ျကျသာရင်းညရဲ့နောက်ဆုံးရသတင်းတွေကိုမမြသစင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့အာနာသိန်းစစ်ကောင်စီကိုတော်လန်တဲ့အခါအထိနောင်ဘလို့အချက်တွေကိုလှုပ်ဆောင်တင်တယ်ဆိုရတဲ့ပတ်သက်ပြီးဆွေးနွေးတင်ပြထားတာပြောပြပေးပါမယ်မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကိုတော်လှန်ရမှာဂျာကာလာညညရဲ့အစိုးရ NUG နဲ့မိဖတ်တွေအနေနဲ့စစ်မြေပြင်ထိုးစစ်တွင်တာပကပဲစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းပိုင်းမှာအထည်နာအောင်လှုပ်ဆောင်တဲ့အချက်တွေကို National War College ကပေါမောက်ခဇက်အပူစာကသေစိတ်ရှင်းပြသွားပါတယ်။ဒီလိုအဖက်ဖက်ကတော်လှန်တိုက်ခိုက်ရမှာအလေးပေးသတိထားရမယ့်အချက်တွေကိုလည်းမြန်မာနိုင်ငံဆိုင်ရာ American တန်ယုံယာယီတာဝန်ခံဟောင်း Priscilla Club ကပါဝင်ဆွေးနွေးခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့မှာကျင်းပခဲ့တဲ့ Stinson Center ရဲ့ online ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မိတ်တန်စင်ကသတင်းပေးပို့ထားပါတယ်ရှင
်အာနာသိန်းစစ်ကောင်စီအပေါ်မှာတော်လန်ရေးအောင်မြင်ဖို့ဆိုရင်စစ်ကောင်စီရဲ့ဘန်နာရေးထိခိုက်အောင်စီးပွားရေးပိုင်းမှာအလေးပေးတိုက်ခိုက်ရမယ်လို့ National War College ဘာမောက်ခ Zack Abuza ကပြောပါတယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့အလေးပေးရမယ့်အချက်နှစ်ချက်ကိုသူကအခုလိုထောက်ပြသွားပါတယ
် Here I want them to do two things focus on the military's own
ပထမအချက်ကတော့စစ်တပ်ရဲ့အချက်ချကျတဲ့နေရာတွေကိုပြစ်မှတ်ထားပါမယ်။စစ်သားတွေမှာလည်းနဲ့အပြည့်အစုံမရှိကြတာကိုကြည့်ရင်စစ်တပ်မှာအရင်မြစ်တွေကုန်ခန်းလာပြီလို့သုံးသပ်လို့ရပါတယ်။အရင်တုန်းကတော့ကုန်းလန်းကနေတည်ယူပို့ဆောင်သလိုသွာလာလို့မရတော့တဲ့အတွက်စစ်တပ်ကရေကြောင်းလမ်းကိုအဓိကထားသုံးပါတယ်။ဒီအချက်ကို NUG နဲ့ PDF တို့သတိထားမိဖို့လိုပါတယ်။စစ်တပ်ရဲ့မြန်မာပြည်ရင်းကလက်နက်ထုတ်ဆက်ရုံတွေကိုပြစ်မှတ်ထားပါမယ်။စစ်တပ်ရဲ့စစ်တိုင်းနိုင်မှုစွမ်းရည်အားနည်းအောင်လုပ်ရပါမယ်။ကြည်စံတဲ့လက်နက်ငယ်ထုတ်ဆက်ရုံတွေထုတ်လုပ်နိုင်စွမ်းရော့အောင်လုပ်ဖို့ဆိုရင်ကုန်ကျန်းအားလုံးကိုဖျက်တော့စရာမလိုပါဘူး။ကုန်ကျန်းတစ်မျိုးမျိုးမရအောင်လုပ်ဖို့ပဲလိုတာပါ။ပစ္စည်းအပြည့်အစုံမရှိရင်ကြည်စံတွေလက်နက်ငယ်တွေမထုတ်နိုင်ပါဘူး။ဒုတိယတစ်ချက်ကတော့စစ်ကောင်စီရဲ့ဂျက်ကောင်းဖြစ်တဲ့စီးပွားရေးဟာက ိုရန်သူကအမားလုံနေပြီဆိုရင်လွတ်ထားလိုက်ပါဆိုပြီးနပိုလီယံပြောခဲ့ဘူးပါတယ်စစ်ကောင်စီကနိုင်ငံစီးပွားရေးကိုတည်ငြိမ်အောင်မကင်တွယ်နိုင်သေးသလိုတော်ယုံနဲ့လုံနိုင်အောင်မှလည်းမဟုတ်ပါဘူး
2023စစ်ကောင်စီရွေးကောက်ပွဲကျင်းပတဲ့အခါကျရင် NUG နဲ့တိုင်းဒေသတော်လှန်ရေးအဖွဲ့ ERO တွေကြားမှာအမြင်ကွဲပြားတာတော်လှန်ရေးကိုဆက်ပြီးတော့ထောက်ပံ့ဖို့ငွေအားလူအားအရင်းမြစ်တွေ NUG ဘက်ကကုန်ခန်းသွားပြီးတော့တော်လှန်ရေးအားရော့အားပြက်လာဖို့စစ်ကောင်စီကမျှော်လင့်ထားတာပါခေတ်သစ်စစ်ပွဲဟာစစ်မြေပြင်တိုက်ခိုက်မှုတစ်ခုတည်းနဲ့ဆုံးဖြတ်တာမဟုတ်ဘဲနဲ့ဘယ်ဘက်ကကြားရှိတောက်ခံရည်တည်နိုင်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အနိုင်ရှုံးဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းပေါမောက်ခအဘူဇာကထောက်ပြထားပါလိမ့်ဒါကြောင့်တော်လည်ရေးကိုထောက်ပံ့ဖို့ရန်ပုံငွေရှာတာအပြင်တခြားအချက်6ချက်ကိုလည်းအလေးပေးလှူဆောင်ရမယ်သူကထောက်ပြထားပါလေဒီအချက်6ချက်ကတော့ကြောက်မြတ်တင်ပို့မှုလိုမျိုးစစ်ကောင်စီအတွက်ဝင်ငွေရနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့တာနိုင်ငံတကာတံခတ်ပိတ်ဆို့မှုတွေပို့ပြီးတော့ချမှတ်တာရင်းနှံပိုက်လိုင်းတွေကိုပြင်မှတ်ထားတိုက်ခိုက်တာလက်နက်စက်ရုံလိုမျိုးစစ်ကောင်စီရဲ့အချက်ချကြတဲ့လုပ်ငန်းတွေကိုပြင်မှတ်ထားတိုက်ခိုက်တာအရေးပါတဲ့လူတွေကိုပြင်မှတ်ထားလုံခြံတပ်ဖြတ်တုတ်တင်ရှင်းလင်းတာတွေနဲ့အနာသိမှုကြောင့်အမျက်ထုတ်နေတဲ့သူတွေကိုမှတ်သားထားပြီးတချို့ NUG လွှတ်တော်ဖွဲ့စည်းတဲ့အခါမှာစစ်ဆေးအရေးယူဖို့ဒီချက်တွေလည်းပါဝင်တာဖြစ်ပါလိမ့
်We've seen people refuse to pay their electric bills. This has cost the regime billions of dollars.
ပြည်သူတွေမိသားစုမဆောင်တာမျိုးကစစ်ကောင်စီအတွက်ဒေါ်လာဘီလီယံနဲ့ချီဆုံးရှုံးစေပြီးစစ်ကောင်စီရဲ့ဝင်ငွေကိုထိခိုက်စေပါတယ်အစိုးရဈေးကွက်မှာကြောက်မြတ်လေးလံတင်ရောင်းချတာမျိုးကနေလည်းစစ်ကောင်စီဝင်ငွေရနေတာကြောင့်ဒါမျိုးကိုပြစ်မှတ်ထားရပါမယ်ပြည်သူတွေထိခိုက်မှာစိုးရိမ်ပြီးအစိုးရဘဏ်တွေကိုပိတ်ဆို့မှုချဖို့တွန်းဆနေတဲ့နိုင်ငံတွေကို NUG ကတိုက်တွန်းနှားချရပါမယ်။မြန်မာပြည်သူတွေရဲ့ပေးဆပ်မှုနဲ့စစ်ကောင်စီအမြန်ပြုတ်ကျရေးကိုပဲအလေးပေးပါဆိုပြီး NUG ဘက်ကတခြားနိုင်ငံတွေကိုနှားချရပါမယ်။အခုကစစ်ဖြစ်နေတာပါ။စစ်ဆိုတာရန်သူကိုအမြန်ဆုံးအလဲထိုးနိုင်မှုဥတည်ချက်နဲ့တိုက်ရပါတယ်။ဒါကြောင့်ပြစ်မှတ်ထားတုတ်တင်ရှင်းလင်းမှုတွေလှုံ့ဆော်တက်ပါတယ်။
စစ်ဖြစ်နေတဲ့အချိန်မှာစစ်တပ်အတွက်အရေးပါတဲ့သူတွေကိုတုတ်တင်ရှင်းလင်းတာကလူထုကိုထိခိုက်နိုင်တဲ့မြို့ပြမှာဘုံဖောက်ခွဲတာထက်ပိုပြီးတော့ထိရောက်တယ်လို့သူကပြောပါတယ်။ဒါ့အပြင်ရေနံနဲ့သဘာဝတန်ခွေပိုက်လိုင်းတွေကိုပြင်မှန်ထားပြီးတော့တိုက်ခိုက်ဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်။တရုတ်ရဲ့အဓိကပိုက်လိုင်းနှစ်ခုကိုမတိုက်ခိုက်နိုင်ဘူးဆိုရင်တော့မှထိုင်းနိုင်ငံကိုပေးနေတဲ့ပိုက်လိုင်းကိုပြင်မှတ်ထားတိုက်ခိုက်ရမှာဖြစ်ပြီးအရင်တစ်ခါထိုင်းပိုက်လိုင်းမှာတစ်ကြိမ်ပောက်ကွဲခဲ့ဘူးလို့ပဲဒါမျိုးကိုပုံမှန်အကြိမ်ကြိမ်လှုပ်တင်နေဆိုပြီးတော့ပြောသွားပါတယ်။စစ်ကောင်စီအနာရပြီးတဲ့နောက်အကျိုးမြတ်ရနေသူတွေကဘယ်သူတွေလဲဆိုတာကိုမှတ်သားထားပြီးဒီလူတွေကိုတခတ်ပိတ်ဆို့မှုချမှတ်ဖို့တခြားနိုင်ငံတွေကို NUG ကအသိပေးရမယ့်တာဝန်ရှိတဲ့အကြောင်းနဲ့အနာဂတ်မှာ NUG ကလှုပ်တော်ဖွဲ့စည်းပြီးတဲ့အခါမှာလည်းဒီကိစ္စတွေကိုပြန်လည်ပြီးတော့အရေးယူရမှာဖြစ်တဲ့အကြောင်းသူကပြောသွားပါလိမ့်။ပေါမောက်ခအဘူဇာထောက်ပြသွားတဲ့အချက်အများစုကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံဟောင်းပရစ်စလာကလပ်ကသဘောတူခဲ့ပေမဲ့လည်း NUG နဲ့ဒေါ်လာရေးမှာပါဝင်နေတဲ့သူတွေအားလုံးအနေနဲ့တတိထားကင်တွေရမယ့်အချက်တွေကိုသူကထောက်ပြပြောဆိုသွားပါလိမ့
်။ One of the problems the NUG has is that
NUG ရင်ဆိုင်နေရတဲ့ပြဿနာတစ်ခုကနိုင်ငံတွင်းမှာရှိတဲ့လက်နက်ကင်တပ်ဖွဲ့အားလုံးကို NUG ကထိန်းချုပ်ထားတာမဟုတ်တဲ့အတွက်စစ်ကောင်စီနဲ့စစ်ကောင်စီရဲ့လုပ်ငန်းတွေအပေါ်မှာတိုက်ခိုက်ဖို့တိတိကျကျညွှန်ကြားရတာခက်ခဲနိုင်တဲ့အပြင် NUG ရဲ့သဘောထားနဲ့မတိုက်ဆိုင်တဲ့တိုက်ခိုက်မှုတွေကိုလည်းမြေပြင်ကလက်နက်ကင်အဖွဲ့တွေလှုပ်ကောင်းလှုပ်နိုင်ပါတယ်မြို့တွေမှာဘုံခွဲတာကိုကျမလည်းအားမပေးပါဘူးပြစ်မှတ်ထားလှုပ်ကြံတုတ်တင်ရှင်းလင်းမှုတွေလုပ်ရင်လည်းတတိထားဖို့လိုပါတယ်စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ရမယ်ဆိုပေမဲ့မြန်မာနိုင်ငံမှာတိတ်မရှိတော့တဲ့ပြပရင်းနှီးမြှုပ်နှံမှုတွေကိုတော့ခြံသားတင်တယ်လို့တော့ကျမထင်ပါတယ်
အော်တိုဘားလ19ရက်နေ့မှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်အခြေစိုက် Stimson Center မှာပြုလုပ်တဲ့ဆွေးနွေးပွဲကိုတော့အရှေ့အာရှအစီအစဉ်ရဲ့အတွေ့အဖက်ညွှန်ကြားရေးမှူးနဲ့အကြီးတန်းပညာရှင်ယွန်းဆန်ကဆွေးနွေးပွဲမှာအစီအစဉ်မှူးဖြစ်ဆောင်ရွက်ခဲ့ပြီးတော့ National War College ကပေါမောက်ခဆက်အဘူဇာနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club တို့လည်းပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပါလိမ့်ရှင်
မေးတန်စင်ပြောပြပေးခဲ့တာပါအခုဆက်ပြီးမွန်ပြည်နယ်ဘက်မှာစစ်တပ်နယ်မြေရှင်းလင်းရေးတွေတိုးလှုပ်လာတဲ့တဲ့တင်ဆက်ပြီးတော့ပြောပြပေးပါမယ်မွန်ပြည်နယ်ကြိုက်ထီယိုတောင်တက်ကားကိမှာဖျားဘူးတချို့သေဆုံးခဲ့တဲ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းကြိုက်ထိုမြို့နယ်တွေမှာစစ်တပ်ကနယ်မြေရှင်းလင်းမှုတွေတိုးလှုပ်နေပါတယ်တချို့နေရာတွေမှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတချို့ထွက်ပြေးနေရတယ်လို့နေအိမ်တချို့မီးရှို့ဖျက်ဆီးခံရတယ်လို့ကြိုက်ထိုဒေသခံတွေကပြောပါရယ်ကြိုက်ထိုမြို့နယ်ကတိုက်ပွဲအခြေအနေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမဆုမုံကပြောပြပေးပါရှင်
ကြိုက်ထီယိုတောင်တက်ကားဂိတ်မှာပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကဖျားဘူးခီးတဲ့၃ယောက်တေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကြိုက်ထုံမြို့နယ်ထဲမှာစစ်တပ်ဘက်ကနေမြေရှင်းလင်းမှုတွေတိုးလုံနေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီကနေ့အောက်တိုဘာလ20ရက်နေ့မှာရွှေခဲရိုးကြီးဝါဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲဖြစ်ပွားပါတယ်။တိုက်ပွဲအခြေအနေအသေးစိတ်ကိုတော့လောလောဆယ်အထိမသိရသေးပါဘူး။အောက်တိုဘာလ14ရက်နေ့ညနေပိုင်းကနေစပြီးတော့အောက်တိုဘာလ16ရက်နေ့အထိမြန်မာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့တော့စစ်ဘေးကနေလွတ်အောင်ပြေးခဲ့သူတယောက်ကအခုလိုပြောပြပါတယ
်။တိုက်ပွဲစဖြစ်တာကပင်နေကုန်းရှိခဲ့ရောအဲ့ဒီကနေပြီးစစ်ကြောင်းကဆက်ထိုးပြီးတော့တိုက်ပွဲတော့ထိပ်ပြီးမှုတော့မရှိတော့ဘူး။ဘယ်ထိရောက်တော့ရောက်စစ်ကြောင်းထိုးတဲ့ဆိုခရိုင်တို့ထိ
တိုက်ပွဲအခြေအနေကြောင့်ကြိုက်ထုံမြို့နယ်ထဲမှာစစ်ဘေးရှောင်ပြည်သူဥယေကတထောင်နီးပါးအထိရှိလာပြီလို့ဒေသခံတွေကပြောပါတယ်။နှစ်ဖက်ပစ်ခတ်တဲ့နေရာတဝိုက်ကဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပြီးတော့အဖမ်းခံလိုက်ရသူတချို့လည်းရှိတယ်လို့ပြောပါတယ်
။သူတို့စစ်ကြောင်းထိုးရတဲ့အခါမှာပြေးနေတဲ့လူကပြေးတာပေါ့နော်။သူတို့ကစစ်ကြောင်းကိုသူတို့ကကြောင်းနဲ့ထိုးတာမဟုတ်လေ။ကြောင်းနဲ့ထိုးတာမဟုတ်တော့သူကဒီဘက်ကထိုးတဲ့အခါကျတော့တချို့ဒီရွာသားတွေဆိုရင်ပြေးလို့မလို့မလို့တော့အဖမ်းခံရတယ်ရှိတယ်။အဲ့ဒီအဖမ်းခံရတဲ့အထက်မှာတော်လည်းရဲဘော်တွေလည်းပါတယ်။တော်လည်းရဲဘော်တွေကတော့သူတို့လက်ထမှာခုကကောက်ွဲရဗာလက်နှောင်းမရှိမရှိတဲ့ခါကျတော့သူအသာကြီးပဲဖမ်းခံလိုက်ရတယ
်။အဖမ်းခံရတဲ့အထဲမှာပါဝင်တဲ့ပြည်သူကောက်ွဲရေးတပ်ဖွဲ့ဝင်၃ဦးကတော့အသက်ခံလိုက်ရပါတယ်။ကျန်တဲ့2ဦးကတော့ပျောက်ဆုံးနေတယ်လို့ကြိုက်ထူတော်လည်းရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အောက်တိုဘာလ19ရက်နေ့တုန်းကလည်းပိန်နွဲကုန်းကျေးရွာနဲ့ဂရိုင်းတွတ်ကျေးရွာကနေအိမ်တချို့ကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအတည်မပြုနိုင်ပါဘူး။ကြိုက်ထုံမြို့နယ်ထဲမှာအခုလိုဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မွန်ကြီးနယ်ကြိုက်ထုံမြို့နယ်မှာနေမြေရှင်းလင်းမှုတွေစစ်တပ်တိုးလုံနေတဲ့တဲ့မဆုမုံပြောပြသွားတာပါ။တဆက်သေးပါပဲရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြေးဆွဲနေတဲ့ရေကြောင်းလိုင်းတွေကိုမြန်မာစစ်တပ်ဘက်ကထပ်မံတိုးပြီးကန့်သတ်ပိတ်ပင်လိုက်တာကြောင့်ဒေသခံခရီးသည်တွေအခက်ကြုံနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တွေလည်းဆုံရှုံထိခိုက်နေတယ်လို့ပြောကြပါဗျ။ဒေသခံစစ်တပ်ကနှုတ်မိတ်နဲ့ပိတ်ပင်နေတဲ့ကန့်သတ်ချက်တွေဖြစ်ပြီးဘလောက်ကြမယ်ဆိုတာတော့အတိအကျမသိရသေးတဲ့အတွက်လဲလုပ်ငန်းရှင်တွေနဲ့ခရီးသွားလာသူတွေအခက်တွေ့ကြုံနေရပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးအကြောင်းပြကန့်သတ်မှုတွေကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုစံကျော်ပြပြပေးပါမယ်ရှင်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားပစ်ခတ်မှုတွေရှိနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကုန်းလန်းရေလန်းတချို့ကိုပြီးခဲ့တဲ့ဇွန်လဒုတိယပတ်ကလေးကစစ်ကောင်စီကပိတ်ထားပါတယ်။အခုတော့ရခိုင်မြောက်ပိုင်းမှာပြေးဆွဲနေတဲ့တခုတည်းသောစစ်တွေပေါက်တော့ရေကြောင်းကိုမြန်မာစစ်တပ်ဘက်ကထပ်မံပိတ်လိုက်တယ်လို့ရွှေပြည်တန်းအញ្ញရင်မန်နေဂျာဦးဆက်မော်သိန်းကပြောပါတယ
်။စိုက်တွေပေါက်တော့ကိုထပ်ပိတ်ရအောင်။စာနဲ့တော့မဟုတ်ပါဘူးခင်ဗျ။ဒါကတော့နှုတ်မင်းပေါ့နော်။ဟိုပြန်ပဲတော့ပြန်ခွင့်မယ်ဆိုတာမျိုးလဲတိုးထားတာတော့မရှိပါဘူး။အခုလက်ရှိဆွဲခွင့်ပြုထားတာကတော့စစ်တွေကြောက်ပြီးရန်ပြဲတောင်ကုန်းမှာ
ရခိုင်ပြည်နယ်ရဲ့တခုတည်းသောရေကြောင်းပြေးဆွဲနေတဲ့ရွှေပြည်တန်းအញ្ញရင်ဟာစစ်တွေကနေရတေတောင်ဘူးဒီတောင်ပေါက်တော့မင်းပြမြေပုံမြောက်ဦးကြောက်ဖြူတောင်ကုတ်ရမ်းပြဲနဲ့မြန်အောင်မြို့တွေကိုပြေးဆွဲနေတာဖြစ်ပါတယ်။အခုလိုကန့်သတ်လိုက်တဲ့အတွက်ကြောက်ဖြူတောင်ကုတ်ရမ်းပြဲနဲ့မြန်အောင်မြို့နယ်တွေကိုသာပြေးဆွဲခွင့်ရှိပါတော့တယ်။လက်ရှိရခိုင်မြောက်ပိုင်းမှာစစ်ကောင်စီကကန့်သတ်ထားတာဟာရွှေပြည်တန်းအញ្ញရင်တခုတည်းမဟုတ်ပဲတခြားခီးသွားနေတဲ့ရေရင်တွေအကုန်လုံးကိုကန့်သတ်ထားတယ်လို့လည်းပေါက်တော့မြို့နယ်ကကုန်တယ်သူကပြောပါတယ
်။မင်းတွေကရွှေပြည်တန်းလေးမထွားဘူး၊လိုင်းပေါက်တွေလည်းမထွားဘူး။အဲဘုံစီပြေးလေးဟာမကျဲမမရင်နဲ့တော့နေမရဘူး။မင်းတို့ကဆိုရင်မကျဲမမရင်နဲ့အဲကိုတော့မတော်ဘူးပြန်လေးလာတယ်။ဒီလိုခက်ကြီးတူနေတယ်ဗျာ။သူတို့ဘေးလိုလေးမသိဘူး။ကျွန်တော်တို့ပြည်သူကိုဘေးလိုဖိမ့်မလေးမသိဘူးကြာ။သူတို့ကအေးကိုမုန်တီးရံပြည်သူကိုဒုက္ခပြရဒီလိုတွေလုံနေတယ
်။စစ်တွေနဲ့ပေါက်တော့မြို့နယ်ကိုသွားတယ်။မြစ်ထဲမှာရက်တန့်ထားတဲ့မြန်မာစစ်တပ်ရေတပ်တင်ပေါ်ပေါ်ကနေလဲကုံတွယ်လေးစီကနေငွေတောင်းတာတွေကိုထိလက်ရောက်ရိုက်နှက်တာတွေလည်းရှိနေတယ်လို့စစ်တွေပေါက်တော့ကုံစီပို့ဆောင်နေတဲ့ကုံတယ်တူကပြောပါတယ်
။ဝေလုံးသက်တွေငါတွေပါတယ်စိတ်တင်လို့သွားရောက်နေဆိုရင်သွားရင်သူတို့ကလည်းကြိုက်တယ်ငေါလို့ဒီပြာနောက်ပြီးတော့ဖလက်ဆယ်လင်းဝင်နှောင်းတခါကျရင်ဖုန်းလို့ဒီလိုပေးရတယ်။အဲသူတို့ကအဲ့ဒါမှကြိုက်ရင်သူတို့ခေါ်တဲ့စီမှာလည်းနေပြီးမှနေပြီးတော့ဟိုဘုတ်ကဲတာနေလောက်ထိတော့ရင်ဆိုရင်လေသူတို့စပယ်လေးဘောကအဲ့ဒါဆိုအဲ့ဒါလူကိုခေါ်ပြီးတော့ပေါ်တယ်ရိုက်ပြီးဖဲ့တယ်ပေါ်ပြာ
အခုလိုမြန်မာစစ်တပ်ကဒေသခံပြည်သူတွေရဲ့ခီးသွားလာခွင့်ကိုပိတ်ပင်ထားတာဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးကြော်ညာစာတမ်းမှာအပိုက်၃ကိုချိုးဖောက်နေတာဖြစ်ပြီးဒေသခံတွေအတွက်အခက်အခဲရှိနေတာကြောင့်ပြန်ဖွင့်ပေးတင်တယ်လို့လည်းရခိုင်လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ဓာတ်ရိုက်တာဦးမြတ်ထွန်းကပြောပါတယ်
ကျွန်တော်ပြောချင်တာကတော့ဟိုတိုက်ပွဲဖြစ်တာတကယ်လားပေါ့လေသူတို့အရှင်ရှင် လည်းပဲတိုက်ပွဲတွေဖြစ်ဖြစ်ဟိုအမေလန်ပြခတ်တာပဲဖြစ်ဖြစ်ဒီခီးစောလာခွင့်တို့ကိုပိတ်ပင်တယ်ဆိုလို့ရှိရင်တော့ဒီတိုက်ပွဲမဖြစ်တဲ့နေရာကလူတွေကသွားရလာရင်စွားရတာရတဲ့ကျန်မာရေးအတွက်ရောတော်လေးကိုသွားရလာရင်ခက်ခဲရှိမယ်ဒုက္ခရောက်မယ်အမျိုးမျိုးမဖြစ်တဲ့ဟာဖြစ်မယ်ဥမာဟိုကျန်မာရေးနဲ့ဆိုလို့ရှိရင်လည်းရည်ရည်ဖြစ်နေပြီဟိုတော့မယ်တော့လို့မရဘူးတော့လို့မရဘူးဘယ်နဲ့အသက်တုံနေပြီးတော့ဆုံးဖြုံးသွားမယ်တဲ့ဒါမျိုးအဲ့လိုပုံစံမျိုးဖြစ်တယ်အဲ့လိုပုံစံမျိုးမဖြစ်စေချင်မဖြစ်ရအောင်ဒီတော့ရေးလိုက်ကန်တက်တာတော့နည်းနည်းမပွားလောက်ဟိုခွင့်ပြုပေးစေချင်လို့ကျွန်တော်ပြောချင်ပါတယ
်တကြောပြန်တိုက်ပွဲတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုန်းစည်တဲယူခွင့်တွေခီးသွားလာခွင့်တွေကိုမြန်မာစစ်တပ်ကပိတ်ပင်ကန့်သတ်မှုတွေလုပ်နေတာဖြစ်ပါတယ်အခုလိုခီးသွာလာခွင့်တွေပိတ်ပင်ထားတာနဲ့ပတ်သက်ပြီးစစ်ကောင်စီတာဝန်ရှိသူတွေဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
စစ်တွေပေါတော့ရေလန်းခီးသွာလာခွင့်ပိတ်တဲ့တဲ့ရင်ကိုစံကြောပြပြပေးခဲ့တာပါအခုတခါတော့ time လေးနဲ့ဇက်မှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့တဲ့ရင်ဆက်ပြီးတော့ပြပြပေးပါမယ်မလေးရှားနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထိုင်းနိုင်ငံစုံကလာပြည်နယ်ဟက်ရိုက်မြို့နယ်ထဲမှာဟင်းဒီဟင်းရွက်တည်ဆောင်လာတဲ့ကားပေါ်မှာဖွက်ပြီးလူပွဲစားတွေတည်ဆောင်လာတဲ့မြန်မာနိုင်ငံသားအထောက်ထားမဲ့90ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာလ19ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မလေးရှားကိုခိုးဝင်မဲ့မြန်မာ30ကိုလည်းရဘူရီမြို့နယ်ထဲမှာထပ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။Vio American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။ Vio ရေကနေကြာတာပြီးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10နာရီအထိထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြ Vio American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ light meter 32 kHz 9383နဲ့9383 light meter 51 kHz 5885 line length meter 190တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်
။ Timely News ကစုံကလာပြည်နယ်ဟရိုင်မြို့နယ်ထဲမှာဟင်းသီးရင်ရွက်တဲဆောင်လာတဲ့ကားထဲမှာဖွက်ပြီးလူပွဲစားတွေတဲဆောင်လာတဲ့မြန်မာလူသားလူငယ်အမျိုးသား38ဦးနဲ့အမျိုးသမီး73ဦးတို့ကိုဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။မြေယာစုံကလာမှာဆိုင်မှာပေါ့နော်အဲဒီဖမ်းမိရတာပေါ့။အဲဒီပုံနဲ့ဒီသူတို့ဖမ်းမိရနေရတော့ဟိုရတ္တပုံပေါ့။အဲဒီမှာဖမ်းမိရ။ဒါနဲ့ဒီမှာလူ50လေမြန်မာနိုင်ငံသားထောက်ထားအဲဒါဖမ်းမိရ။သူတို့ကမလေးရှားကိုသွားဖို့ပဲ။ကာလမတော့ခိုင်းကာလမတော့လည်းမိရတယ်မီးရလေမင်းကညာဘက်မှာလဲတခါမီးရတော့စုလဲရှိသေးတယ်အဲ့ဒါလဲအဲ့ဒါကအကျောက်30ရှိတယ်ဟုတ်ကဲ့အဲ့ဒီ30အဲ့ဒါလဲကျွန်တော်ခေါ်တာလက်ပူကြီးလက်ပူလေးကိုခေါ်တာပေါ့နော်သူတို့တွေအဲ့ဒီပြန်ပြေးနေမှာလေပါလာပြီးခေါ်မဲ့ပွဲလာတော့စောင့်နေတော့ကျွန်တော်တို့နေနေကန်တိုင်းနေပေါ့ဗျာငါလာဖန်တော့အဲ့ဒါသူတို့မိသွားအဲ့သူတို့တွေ့တော့တွေ့တော့လမ်းပြီးတော့ပေါ့အကျောင်းကြားကြပေါ့အဲ့ဒါတွေကလဲကျွန်တော်ပြောရမယ်အဲ့ဒီမလေးရှားသွားမဲ့အုပ်စုတွေလဲ
ဒီရဲ့ပိုင်းမှာပဲဖမ်းမိသူ80ကျော်ရှိပြီးတပ်ပီနယ်ထဲမှာလည်းကားအောက်မှာအံဝက်လုပ်ပြီးလူပွဲသားတွေတဲဆောင်လာတဲ့အသက်18နှစ်အောက်မိန်းကလေးနှစ်ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။လူပွဲသားတွေဟာအသက်အန္တရာယ်များတဲ့နီးလန်းတွေနဲ့မြန်မာနိုင်ငံသားတွေကိုတဲဆောင်နေကြတယ်လို့လည်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ်
။ဒီအလုံးပိတ်တဲ့ကားရဲ့အောက်ခြေမှာခိုးဝဲလိုက်ပါလာတဲ့မြန်မာမိန်းကလေးငယ်2ယောက်18နှစ်မပြည့်သေးဘူး။အဲသူတို့တွေကိုထိုင်းလူကျိုးခွဲကနေဖမ်းပြီးတယ်။ဟင်းပြည်ရပို့တဲ့ကားတွေအောက်ခြေတွေမှာအဲတခါတည်းကမှကျွန်တော်တို့စက်ကူပါထည့်ထားတဲ့ကားတွေတခါတည်းကပြည်ဘောကသုံးတဲ့ပစ္စည်းတွေအဲ့လိုပုံစံမျိုးတွေရဲ့အောက်ခြေတွေမှာခိုးဝဲလိုက်ပါလားတဲ့မြန်မာလူသားတွေကအသက်ရှူကြက်နိုင်တယ်အစာရေအပြတ်လက်တယ်အခက်မသိရင်အသက်ဆုံးရှုံးသွားနိုင်တယ
်။အရင်တုန်းကလည်းအလုံးပိတ်ထားတဲ့ကားတွေပေါ်မှာခိုးဝဲလိုက်ပါရင်အသက်ဆေးဆုံးခဲ့ရတဲ့ဖြစ်ရတွေမကြာခဏဖြစ်ခဲ့ပါတယ်။ထိုင်းတောင်ပိုင်းမှာတော့အော်တိုဘာလအတွင်းအခုလိုမျိုးအထောက်ထားမဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာ17ကြိမ်ခန့်ရှိပြီး3ကြိမ်လောက်ကတော့ထိုင်းမလေးနယ်စပ်ကနေမလေးရှားနိုင်ငံတဲကိုခိုးဝင်မှုစ조사ကြသူတွေဖြစ်တယ်လို့လည်းအလုံသမားရေးဆောင်ရွက်နေသူတွေကပြောကြပါဗျ။မြန်မာနဲ့မလေးရှားနိုင်ငံတို့နဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအဖြစ်များနေတဲ့ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကို ဒီနှစ်ပိုင်းတွင်မှာကြိုးစားလုံဆောင်ခဲ့ပါတယ်ဒီအတွက်ဒီနှစ်မှာတော့အမေရိကန်နိုင်ငံသားရေးဌာနကတရားတူစောင့်ကြည့်အစဉ်ကနေပယ်ဖြတ်ပြီးလူကုန်ကူးမှုတိုက်ချက်ရေးလုပ်ငန်းတွေကိုကောင်းမွန်စွာလုပ်နိုင်ခဲ့တဲ့အတွက်တရားတူအစဉ်ကိုလျှော့ချတတ်မှတ်ပေးခဲ့ပါတယ်ရှင်
ထိုင်းမလေးနယ်စပ်မှာထောက်ထားမဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိရတဲ့တွင်မအေးမှပြောပြပေးခဲ့တာပါဒီသတင်းထုတ်လွှင့်ပေးဖို့စပိုင်းဆိုင်ရာချုံရင်းမှုရှိခဲ့တဲ့အတွက်ထုတ်လွှင့်မှုအချိန်ကျညာသွားရတာကိုမေတ္တာရပ်ခံပါတယ်ဗီအိုအမေရိကန်အသံလွှင့်အစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည09:00နာရီတိုင်းထုတ်လွှင့်ပေးနေတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အ
ရဲ့ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာညချမ်းမသောတာရှင်များရှင် View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9383နဲ့9383ည line to meter 51 kHz 5885 line length meter 190 kHz 1905တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရကြရအောင်ပါအထွေထွေသပိတ်ပူပေါင်းဆောင်ရွက်ရေးကော်မတီကမကြသေးခင်ကထုတ်ဝေထားတဲ့ຫນွေဦးဒေါ်လာရေးစစ်တမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင
်ຫນွေဦးဒေါ်လာရေးဆိုတာလူပုဂ္ဂိုလ်တဦးတသိန်းတစ်ပွဲတစ်ပါတီအာဏာရရှိရေးအတွက်ရှင်နှွေးနေတဲ့တော်လိုင်းရေးမဟုတ်ပါဘူးလူမျိုးတစ်မျိုးဒေသတစ်ခုလွတ်မြောက်ဖို့ရှင်နှွေးနေတာလည်းမဟုတ်ပါဘူးစစ်အာဏာရှင်စနစ်ဤကုန်းချုပ်ရေးခွဲခြားဆက်ဆံမှုကင်းစင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ရှင်နှွေးနေတဲ့တော်လိုင်းရေးဖြစ်တယ်လို့အထွေထွေသပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီ GSCC General Strike Collaboration Committee ကဆိုပါတယ်လုံးရဲလာကိုရနေကထုတ်ပြန်တဲ့34မျက်နှာຫນွေဥတော်လိုင်းရေးစစ်တမ်းမှာအဓိပ္ပာယ်ဖွင့်ဆိုထားတာဖြစ်ပါတယ်။ GSCC ဒပိတ်ကော်မတီကို88လှုပ်ရှားမှု96 98လှုပ်ရှားမှု2009လှုပ်ရှားမှု2015လှုပ်ရှားမှုနဲ့2021လှုပ်ရှားမှုမှာပါဝင်တဲ့မျိုးဆက်တွေကဖွဲ့စည်းထားတာဖြစ်လို့အသက်20ကျော်က50ကျော်အထိပါဝင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။လူလူຫນွေဦးတော်လိုင်းရင်မှာလှုပ်ရှားမှု10မျိုးရှိပါတယ်တဲ့ CDM အာနာပီဇန်ရင်လှုပ်ရှားမှုလူမှုရေးပြစ်ဒဏ်ခတ်မှုမဆက်ဆံတဲ့ဘွိုက်ကောက်လှုပ်ရှားမှုတော်လိုင်းရင်ကူညီထောက်ပံ့မှုမြေပြင်တပိတ်လှုပ်ရှားမှုကျင်းလက်စည်ရေးလှုပ်ရှားမှုမျိုးပြပျောက်ကြားလှုပ်ရှားမှုနဲ့နိုင်ငံတကာကလှုပ်ရှားမှုတွေဖြစ်တယ်လို့ဆိုပါတယ
်တနည်းကျော်ကာလမှာစစ်ကောင်စီရဲ့စီးပွားရေးနိုင်ငံရေးစည်ရေးနဲ့တန်တမာရေးမှာဆုတ်ယုတ်ကြဆင်းလာပြီးအနှုတ်လက္ခဏာပြနေတယ်လို့ဆိုပါတယ်ဆရာနာသိမ့်ပြီးလွတ်တော်ကျင်းပခွင့်မပြုတဲ့အတွက်လွတ်တော်ကိုစားပြုကော်မတီ CRPH နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဒေါ်လန်ရေးမှာဆက်လက်ပါဝင်လာပါတယ်လက်ရှိအခြေအနေမှာ CRPH နဲ့ NUG ရဲ့ပုံစံဟာမလုံလောက်တော့ပါဘူး NUG ဟာပုံမှန်အစိုးရလိုလှုပ်ရှားနေတဲ့ဒေါ်လန်ရင်အင်အားစုဖြစ်မလာပဲဒေါ်လန်ရင်အင်အားတွေကိုဖြုံးတီးနေတယ်လို့ဆိုပါတယ်ဒေါ်လန်ရေးမှာကြားနေတာမျိုးမရှိဝင်မသေးဒုံမကျိုးမရှိတရားတဲ့ဘက်နဲ့မတရားတဲ့ဘက်သာရှိတယ်လို့ဆိုပါတယ်ဓမ္မနဲ့အဓမ္မသာရှိတဲ့အခြေအနေဖြစ်ပါတယ်နိုင်ငံရေးပါတီတွေထဲမှာ NLD နဲ့လူပောင်တွေကသာပြက်ပြက်သားသားလုပ်ကြပါတယ်တဲ့
ကျန်နိုင်ငံရေးပါတီတွေအနေနဲ့ရွေးစရာ၃ခုသာရှိပါတယ်တဲ့စစ်ကောင်စီဖန်တီးတဲ့နိုင်ငံရေးလမ်းကြောင်းကိုလိုက်မလားຫນွေဦးတော်လှန်ရေးမှာပါဝင်မလားပါတီကိုဖျက်သိမ်းမလားဆိုတဲ့လမ်း၃ခုသာရှိတယ်လို့ဆိုပါတယ်ຫນွေဥတော်လိုင်းရေးဟာစူးစီးညီညာတဲ့အတိုင်းအဝိုင်းတစ်ခုမဟုတ်ပေမဲ့အများစုဟာຫນွေဥတော်လိုင်းရင်အင်အားစုတွေနဲ့ဆက်သွယ်ပြီးပူးတွဲဆောင်ရွက်နေကြတယ်လို့ဆိုပါတယ်။ဒါပေမဲ့ຫນွေဥတော်လိုင်းရင်နဲ့အကင်းကွာဆုံးဖြစ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းအချို့ရှိနေသေးတာကိုလည်းဖော်ပြထားပါတယ်။ຫນွေဥတော်လိုင်းရင်အင်အားစုကိုဦးဆောင်ဖို့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီကို ဝိုင်းဝန်းကြိုးပွန်ဖွဲ့စည်းနိုင်တာဟာလည်းရလကောင်တစ်ခုဖြစ်တယ်လို့ဆိုပါတယ် CRPH ကော်မတီနဲ့ NUG အစိုးရဟာရခိုင်စနစ်ဟောင်းကစဉ်တက်လာတာပ
ါဒေါ်လာရေးကိုဥစားမှုပေးနေတဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမင်းကောင်စီရဲ့အားသာချက်နဲ့အားနည်းချက်တွေကိုလည်းစမ်းစစ်ထားပါတယ် NUCC အတိုင်းအမင်းကောင်စီမှပါဝင်သူတွေကတော့လွတ်တော်အမတ်နိုင်ငံရေးပါတီသက်မကများအရက်ဖက်အဖွဲ့အစည်းများ CDM လှုပ်ရှားမှုဆိုင်ရာအဖွဲ့အစည်းများလူထုသပိတ်အဖွဲ့အစည်းများတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများຫນွေဦးတော်လှန်ရေးခေါင်းဆောင်မှုဆိုင်ရာအဖွဲ့အစည်းစတာတွေဖြစ်ပါတယ်တော်လှန်ရေးအားစုအားလုံးပါဝင်နိုင်အောင်ဖွဲ့စည်းထားတာမို့လူထုကလုပ်ပိုင်ခွင့်ပေးထားတာထင်ရှားပါတယ် NUCC အတိုင်းအမြန်ကောင်စီဟာပြန်ပဲမရှိတဖွဲ့တည်းရပ်တည်နိုင်တာဟာအာသာချက်ဖြစ်တယ်လို့ဆိုပါတယ်အားနည်းချက်ကတော့ဥဆောင်မှုအခန်းကဏ္ဍမှာရှိနေပြီးကောင်းမဆောင်နိုင်တာပဲဖြစ်ပါလေ
။ဝေဦးရဲ့ထူးခြားချက်ဟာတွန်လိုင်းရေးကရှေ့ကသွားပြီးဖွဲ့စည်းမှုကလောက်ကလိုက်နေတာဖြစ်တယ်လို့ဆိုပါရယ်။ NUCC အတိုင်းအမြန်ကောင်စီရဲ့လိုအပ်ချက်၁၀ချက်ကိုလည်းထောက်ပြထားပါတယ်။တွန်လိုင်းရေးအင်အားစုနဲ့နိုင်ငံရေးပါတီတွေပါဝင်ဖို့လိုအပ်တယ်လို့ဆိုပါရယ်။တွန်လိုင်းရေးအင်အားကိုမစုစည်းနိုင်တာဟာတွန်လိုင်းရေးကိုကြာရှည်စေပြီးအခြားအဖွဲ့ကိုမိခိုလာရပါတယ်။NUG အမျိုးသားညီညွတ်ရေးအစိုးရဟာတော်လှန်ရေးတာဝန်အများဆုံးထမ်းဆောင်နေရတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့တော်လှန်ရေးမှာအဓိကမကျတဲ့လုပ်ငန်းတွေကိုဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။တော်လှန်ရေးမှာအဓိကမကျတဲ့လှုပ်ရှားမှုတွေဟာလူအင်အားဒဏ္ဍအင်အားနဲ့လုံနိုင်စွမ်းအားကိုဖြုံးတီးရရောက်တဲ့အတွက်အောင်ပွဲကိုကြန့်ကြာစေပါတယ်။ဒါကြောင့်မို့ NUCC အတိုင်းအမြန်ကောင်စီဟာNUG အစိုးရကိုဥဆောင်မှုအပြည့်အဝပေးနိုင်ဖို့လိုအပ်ပြီး NUG အစိုးရကလည်း NUCC ကိုဥဆောင်အဖွဲ့အဖြစ်သိမြင်ဖို့လိုတယ်လို့ဆိုပါတယ်ပြည်သူအကျိုးစီးပွားကိုဖျက်ဆီးနေတဲ့စစ်အုပ်စုကပြည်သူလူထုရဲ့ထာဝရရန်သူဖြစ်သွားပါပြီတော်လိုင်းရဲ့အရှိအဟုန်မြင့်တက်နေတာမို့ခုခံစစ်ကနေမဟာဗျူဟာပြန်လဲထိုးစစ်ဆင်ဖို့တာစုနေချိန်ကိုရောက်နေပြီလို့လူဦးတော်လိုင်းစစ်တမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ view ကနေကြာတာပြင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်ကျမရေးကဏ္ဍကိုအရင်တင်ဆက်ပေးမှာပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မြန်မာကိုဗစ် -19 ရှေ့ဆက်သက်ရောက်နိုင်ခြင်းအကြောင်းပြောပြပေးထားပါဗျာ။မြန်မာနိုင်ငံထဲလက်ရှိကိုဗစ် -19 လှိုင်းကြောင်းမျိုးကြီးတွေမှာတော်တော်များများကိုဗစ်ဖြစ်ထားပြီးပုံရပြီးရှေ့ဆက်တဖြည်းဖြည်းကူးစက်မှုကျဆင်းလာနိုင်ခြင်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါဗျာ။ဒါပေမဲ့အနည်းငယ်ကြီးနိုင်တဲ့တက်ကြီးရွယ်အိုတွေအတွက်တော့ဆက်ပြီးကူးစိုက်ဖို့လိုနေပြီးတချို့မှာလည်းကိုဗစ်လက္ခဏာတချို့နောက်ဆက်တွဲဆက်ကျန်းနိုင်ခြင်းရှိပါတယ်။ဒီကြောင့်မြန်မာနိုင်ငံမှာကျန်းမာရေးပညာပေးမှုတွေလှုပ်ပေးနေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာရွှေဝါအောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီတစ်ခေါက်ကိုဗစ်လိုင်းပင်ဖြစ်လာချိန်မှာသိထားတဲ့လက္ခဏာတွေနဲ့ကာကွယ်ဆေးထိုးတာအပါအဝင်ပေါ့နော်လှုပ်တဲ့ကာကွယ်ရေးတွေနောက်ကုသနိုင်တဲ့ဆေးသစ်ပါဝင်ကုသဆေးတွေအကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆင်မရေးအခုကိုဗစ်လိုင်းတွင်ဖြစ်တာကရှေ့ဆက်ဘလို့အဆင့်ဖြစ်လာနိုင်တာနဲ့ဒီတစ်ခေါက်ဒီကုသခံခဲ့ရသူတွေမှာလည်းပေါ့နော်သက်သာလာချိန်မှာနောက်ဆက်တွဲဖြစ်နိုင်တာတွေအကြောင်းပြောမှာမို့အခုလက်ရှိရောက်နေတဲ့ဒီလိုင်းရဲ့အဆင့်ကဘယ်လောက်မှရှိမယ်လို့ဆင်မသုံးသပ်ကြည့်လို့ရနိုင်မလဲ
အခုကတော့လေကျမတို့ကတော်တော်များများလည်းဖြစ်ပြီးနေပြီဆိုတော့တော်တော်များများကလေအလိုဟိုနှာစီးချောင်းဆိုးတွေဖြစ်ပြီးပြီတချို့ကလည်းမစစ်လိုက်ရအောင်ပေါ့နော်တကယ်လို့ဒီမှာတို့ကြီးညာပြီးတော့စစ်တဲ့ကြီးညာတဲ့ဟာတဲ့ဆာလို့ရှင်တော့အောက်မှာတော့အများကြီးဖြစ်မယ်လို့ကျမတို့ထင်တာပေါ့နော်အဲ့တော့ကြာတော်တော်များများကလည်းဖြစ်ပြီးသွားကြပြီလို့ကျမတို့ထင်နေတဲ့ကြောင့်မလို့မဖြစ်ဘဲကြံတဲ့လူတွေကလည်းအ ਨੇ စုလောက်ပဲရှိတော့တယ်ပေါ့နော်အဲ့တော့ကြာကျမတို့နောက်ပိုင်းကြလို့ရှင်တော့ဒီကူးစက်မှုကတော့တော်တော်လေးတော့ညော့သွားမယ်လို့ထင်နေပေါ့နော်ခုဆိုလို့ရှင်ရှိသမျှလူတော်တော်များများကလည်းအဲနှာစီးချောင်းဆိုးတွေကတော့ဖြစ်ပြီးသွားပြီနဲ့မဖြစ်ဘဲကြံတဲ့လူတွေကလည်းဒီ Omicron တော့ First Wave တော့အနေနဲ့ဖြစ်ထားတယ်နောက်တစ်ခါကျတော့သူတို့ကအဲ Booster Dose ကိုလည်းထိုးထားတယ်ပေါ့နော်အဲ့ဒီလူတွေကကျတော့သူတို့က Immune System ကကောင်းနေတဲ့အတွက်ကြောင့်မလို့ လို့သူတို့မဖြစ်ဖဲနဲ့ကြံနေတယ်ပေါ့နော်သူတို့အဲ့လိုမျိုးတတ်မှတ်လို့ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအခုဖြစ်နေပြီးတော့မှလူကြီးတွေပေါ့နော်များသောအားဖြင့်တော့အသက်ကြီးတဲ့လူတွေ underline ရှိတဲ့လူတွေကကြတော့သူတို့တွေကြတော့ကျွန်တော်တို့ကအဲ့ဒီယောဂလည်းနည်းနည်းဆိုးတဲ့အတွက်ကြောင့်ပို့ပြီးတော့သူများတွေလည်းပိုခံရတယ်ပို့ပြီးတော့ဆိုးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီလူတွေကကြတော့အဲ့လိုဆေးရုံဆေးကန်းနေမှာသူတို့တခြားပြန်ပြီးတော့ခုနေရတဲ့အတွက်ကြောင့်မလို့ဒီ case တွေကတော့ဒီနည်းနည်းဆိုးတဲ့ဆေးရုံတဲရတဲ့ဟာမျိုးတို့သူတို့အဲ့ဒီအသက်တချို့အသက်ဆုံးတာမျိုးတွေအဲ့ဒါမျိုးတွေကတော့ထပ်ပြီးတော့ပေါ်လာနိုင်သေးတယ်ပေါ့เนาะအဲ့လိုမျိုးတော့သတ်မှတ်လို့ရပါတယ်
ဟုတ်ကဲ့ဆရာမအခုဒီ covid ဖြစ်ပြီးတော့ဖျားပြီးသွားတဲ့သူတွေပေါ့เนาะပြန်ကောင်းလာတဲ့သူတွေမှာ
ဟုတ်ကဲ့
နောက်ဆက်တွဲတွေရော
ဟုတ်ကဲ့
ကျုံသွားသေးလားဆရာမလူကြီးတွေလည်းပါဝင်ပေါ့เนา
ะအဲလူကြီးတွေပါများသောအားဖြင့်ကတော့အဲ့ဒီလူငယ်တွေကတော့လေဘာမှသိပ်ပြီးတော့မဖြစ်ကြဘူးပေါ့เนาะပြန်ပြီးတော့ recover ဖြစ်တယ်ပေါ့ဒါပေမဲ့တပတ်လောက်တည်းမှာပဲသူတို့ကအဲ့ဒီ reinfection လို့မျိုးသဘောမျိုးပေါ့เนาะဒီ covid symptoms စီနဲ့အဲ့ဒီရောပုံစံမျိုးနဲ့နှာစီးချောင်းဆိုးတွေကိုယ်တွေလက်တွေနာတယ်လူကအားမရှိတော့ဘူးဆိုပြီးတော့တပတ်နှစ်ပတ်လောက်နေမှာပြန်ပြီးတော့ဖြစ်လာတဲ့လူတွေလည်းရှိတယ်ပေါ့เนาะနောက်တချို့တွေကကြတော့များသောအားဖြင့်တချို့နည်းနည်းအသက်ကြီးတဲ့လူတွေကြတော့အဲ့လို brain fog ပေါ့เนาะသူတို့အုံနောက်ထဲမှာမှတ်ပြီးတော့မေ့သွားတာမျိုးတွေအဲ့လိုမျိုးပေါ့နော်မမှတ်မိတော့ဘူးအစာတောက်တွေပြက်တာမျိုးအစာအဲ့ဒီပါဇက်တွေအဲ့ဒီအစာတောက်တွေပြက်တယ်ပေါ့နော်သူတို့စားလို့မရဘူးတချို့တကြလည်းဝင်းနေနေဝင်းပြက်လိုက်အဲ့လိုမျိုးတွေကိုယ်ရည်လက်တွေကိုက်တယ်ညောင်းတယ်အဲ့လိုမျိုးတွေတော့နည်းနည်းတွေ့ရတယ
်ဟုတ်ကဲ့သူတို့အတွက်ကဘယ်လိုအကြံပြုချင်လဲဆင်မအ
ဲသူတို့အတွက်ကိုတော့ကျမတို့ကအဲ့ဒီသူတို့အဲ့ long covid ဆိုတာလည်းအခုကတော်တော်များများလည်းဖြစ်နေတယ်ပေါ့နော်ဒီ covid က covid ရဲ့နောက်ဆက်တွဲပြဿနာတွေကအများကြီးရှိတဲ့အတွက်ကြောင့်မို့ကျမတို့ကအခုချိန်မှာတော့သူတို့ကိုဒီကိုဗစ်ကလည်းပြန်ပြီးတော့သူကအဲ့ဒီပြန်ပြီးတော့ reinfection ကပြင်းပြင်းဖြစ်နေတာပေါ့เนาะအခုကျတော့သူက B အဲ့ဒီ BA1 2ကနေပြီးတော့မှနောက်တစ်ခုကအခုဆိုလို့ရှိရင် BA4 5ပေါ့เนาะအဲ့ဒီဟာတွေကလည်းသူက BA5 ဖြစ်သွားပြီးမှလည်း BA4 ကပြန်ပြီးတော့ကူးနိုင်တာလည်းရှိတယ်ပေါ့เนาะအဲ့လိုသဘောမျိုးတွေရှိတဲ့တကြောင်မို့ကျမတို့ကဒီကိုဗစ်ဖြစ်ပြီးသွားပြီးအတွေ့အကြုံမလို့ဒီကိုဗစ်နဲ့အဲ့ဒီကူးစက်ရောဂါတွေအတွက်ဆိုလို့ရှိရင်လေကျမတို့ကဒီသူတို့ရဲ့အဲ့ဒီ prevention preventive measures တွေအဲ့ဒီကာကွယ်မှုနီလန်းနေပေါ့เนาะအဲ့ဒီဟာတွေတော့ကျမတို့ကအဲဆက်ပြီးတော့သူတို့လုပ်ဖို့အတွက်ကိုကျမတို့အကြံပြုတယ်ပေါ့เนาะနောက်တစ်ခုကတော့သူ့ရဲ့ immune system ကောင်းအောင်အတွက်ဆိုလို့ရှိရင်ကျမတို့ကိုယ်ခံအားကောင်းအောင်အတွက်အချိန်မှန်းမယ်အစာတောက်ကောင်းကောင်းစားရမယ်အဲ့လိုမျိုးတွေနဲ့တေချာပြန်ပြီးတော့မှလေကိုယ့်ရဲ့ immune system ပေါ့เนาะကိုယ်ခံအားကိုပြန်ပြီးတော့မြင့်တင်ရမှာပေါ့เนาะဘာလို့လဲဆိုတော့အဲ့ဒီ long covid ကလည်းများသောအားဖြင့်တော်တော်များများလည်းဖြစ်တော်တော်များများအဲ့ဒီတချို့ဆိုလို့ရှိရင်လေ 10-40% လောက်ထိကိုအရင်တော့ဖြစ်တယ်ပေါ့နော် data တော့ကဆိုလို့ရှိရင်လေအခုဆိုလို့ရှိရင်တော့ကျမတို့ကအဲ5ယောက်မှာအဲ10ယောက်မှာ1ယောက်လောက်ကတော့အဲဒီ long covid symptoms ရှိနိုင်နေပေါ့နော်ဒီ omicron မှာကြတော့လေအဲ့လိုမျိုးဖြစ်တတ်တဲ့အတွက်ကြောင့်မလို့ကျမတို့ကဒီသူတို့ကိုလည်းပြန်ပြီးတော့မှကြံပေးရတယ်ပေါ့နော်နောက်သူတို့မှ underline ယောဂါတွေရှိတဲ့အခါမှာဆိုလို့ရှိရင်ဒီ underline ယောဂါတွေကိုလည်းတေချာခုဖို့ပေါ့နော် covid ကတော့ကောင်းသွားပြီဒါပေမဲ့ဒီ underline သူတို့ရဲ့ယောဂါတွေယောဂအခန်းတွေပေါ့နော်ယောဂအခန်းတွေကြောင့်သူတို့ရဲ့ဒီအသေးเนาะအသေးတွေကြောက်ကတ်တွေအဲ့ဒီမှာလည်းပျက်စီးတာတွေဒီနှလုံးမှာဆိုလို့ရှိရင်လည်းပျက်စီးတာတွေအဲ့လိုမျိုးတွေဖြစ်နိုင်တယ်နောက်တစ်ခုက brain မှာဆိုလို့ရှိရင်လည်းကျွန်များတော့ပြန်အဲ့ဒီတိတွေမေ့ပြီးတော့ Alzheimer ပေါ့เนาะအဲ့လိုမျိုးတွေထိကိုနောက်ပိုင်းမှာဖြစ်လာနိုင်တဲ့အတွက်ကြောင့်မလို့ဒီအဓိကတော့ covid ယောဂါလေးမကူးတာအကောင်းဆုံးပဲပေါ့เนาะကူးလို့ရှိရင်လည်းသူများလိုပြင်းပြင်းထန်ထန်နေမဖြစ်အောင်အတွက်ကျွန်တော်တို့ကဒီကုသရမယ့်နိလန်းတွေကာကွယ်ရမယ့်နိလန်းတွေကိုမဖြစ်မနေလှုပ်ဆောင်မှုအတွက်အကြံပေးခြင်းပါလေ
ဟုတ်ကဲ့ဆင်မနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာပြောလို့ရှိရမလား
အဲ့တော့ကျမတို့ကအခုဟာဒါလူကြီးတွေပေါ့နော်လူကြီးတွေမှာဆိုလို့ရှိရင်လေသူတို့ကအဲသူတို့အစဘယ်ကနေကူးသွားမှန်းကိုမသိဘူးပေါ့နော်ဒါပေမဲ့သူတို့မှာဆိုလို့ရှိရင်နောက်ဆုံးဟိုပြောသလိုပဲပေါ့နော်အဆုံးအထိသူတို့ကဆက်ကူးရတာပေါ့နော်အဲ့လိုပြန်ပြီးတော့ recover ဖြစ်အောင်ဆိုလို့ရှိရင်သူတို့မှာယောဂအခန်းတွေကလည်းရှိတဲ့အတွက်ကြောင့်မို့တော်တော်ကြီးကိုမဖြစ်မနေအဲဒီပြန်ပြီးတော့နလန်ထူဖို့အတွက်ကိုလုပ်ရတာပေါ့နော်အဲ့တော့ကလေးတွေမှာဆိုလို့ရှိရင်လေအခုဆိုလို့ရှိရင်သူတို့ကကြောင်းတွေလည်းပြန်တက်နေရတာရှိတယ်ပေါ့နော်အဲ့လိုမျိုးဆိုရင်လေကျမတို့ကသူတို့ကိုနော် vaccine ဆိုလို့ရှိရင်လည်းတို့ထိုးလို့ရတယ်တို့အသက်ရွယ်လိုက်ထိုးရမယ့် vaccine တွေကိုလည်းထိုးထားဖို့နောက်တစ်ခုကအဲအချောင်းတွေမှာဆိုလည်းကျမတို့ကအဲဒီ ventilation ကောင်းအောင်ပေါ့နော်လေဝင်တွေထွက်ကောင်းအောင်အတွက်ကိုအများကြီးလုပ်ပေးထားရမယ်နောက်တစ်ခုကဒီ bus ကားတွေတို့အဲလေရင်ပြန်တို့အဲ့ဒါမျိုးတွေဆိုလို့ရှိရင်လည်းကျမတို့ကဒီ ventilation ကောင်းအောင်နဲ့နောက်တစ်ခုက air filtration တွေပေါ့နော် deep cleaning တွေတေချာကိုတက်အများနဲ့တက်အဲဒီတို့ရဲ့တန်ရှင်းရေးကိုအများနဲ့လုပ်နေဖို့ပေါ့နော်အဲ့ဒါမျိုးတွေကလည်းအရန်ကိုအရေးကြီးတာပေါ့နော်အထူးသဖြင့်အဲဒီ indoor အလုံးပိတ်ခန်းတွေမှာနေရတဲ့အဲ့ဒီမှာဆိုလို့ရှိရင်ကျမတို့က तू က air circulate လုပ်နေလေနော်လေတွေကအမြဲတမ်း circulate လုပ်ပြီးတဲ့အခါမှာ तू ကဘာဖြစ်လဲဆိုတော့ဒီ virus particle တွေကလေ तू ကအဲ့ဒီ လေထဲမှာလွင့်နေတာတွေကိုယ်ပြင်းပြန်ရှူနေရတဲ့သဘောမျိုးဖြစ်တွေ့တဲ့ကြောင့်မလို့ကျမတို့ကအတိတ်အပြင်အလုံးပိတ်ခန်းနေမှာတော့ဒီလေဝင်လေထက်ကောင်းဖို့ကအရန်ကိုအရေးကြီးတာပေါ့နော်အဲကြောင့်မလို့အထူးသဖြင့်ကြောင်းနေအလုံးယုံနေဒီ air con ခန်းထဲမှာအမြဲတမ်းလုံနေရတဲ့လူတွေတွေ့ကြတော့ကျမတို့ကအမြဲတမ်းဒီ air quality ပေါ့နော်လေဝင်လေထက်ကောင်းအောင်လည်းလုပ်ရမယ်နောက်တစ်ခုကလူတစ်ယောက်နဲ့တစ်ယောက်နဲ့အရန်နေတဲ့ခါမှာဆိုလို့ရှိရင်လည်းမဖြစ်မနေ mask ကိုတပ်ဖို့ပေါ့နော်အဲ့လိုမျိုးလေးလည်းကျမတို့ကအကြံပြုရတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်နေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုတစ်ခါတော့အပတ်စဉ်တိုင်းရင်းဒေတာကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းသားလက်နက်ကင်တွေမရှိစစ်အာဏာရှင်တော်လှန်ရေးအင်အားစုတွေမရှိဘဲစစ်တပ်ပဲရှိတဲ့ရှမ်းအရှေ့ပိုင်းမိုင်းပြင်းမြို့မကြီးမှာဘုံတလုံးပေါက်ကွဲခဲ့လို့အမျိုးသမီးတစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်ပုံနှကြုံမျိုးနဲ့အခြေဆိုင်အမှတ်950စစ်ကောင်စီတပ်ရင်းကတပ်ဖွဲ့ဝင်6ယောက်ဟာလက်နက်မဲ့ထွက်ပြေးသွားပါတယ်။သတင်းလွှာတွေထဲမှာတော့မင်းပြားမျိုးနယ်မှာစစ်တပ်ကလူနေကျေးရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အသက်10နှစ်အရွယ်မိန်းကလေးတစ်ယောက်အပါအဝင်အမျိုးသမီး3ယောက်သေဆုံးသွားခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
မကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုင်းသားလက်နက်ကင်တွေမရှိအာနာရှင်တော်လိုင်းရေးအင်အားစုမရှိပဲစစ်တပ်တပ်ရှိတဲ့ရှမ်းပြည်အရှိပိုင်းမိုင်းပြင်းမြို့နယ်မြို့မှဈေးမှာမိုင်းတလုံးပောက်ကွဲခဲ့လို့ဟင်းရက်တဲ့အမျိုးသမီးတယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့မနေ့အစောပိုင်းကပောက်ကွဲခဲ့တာဖြစ်ပြီးအသက်30အရွယ်ဈေးတဲ့အမျိုးသမီးဟာခြေထောက်မှာဒဏ်ရာပြင်းထန်လို့မိုင်းပြင်းဆေးရုံကိုပို့ဆောင်ဆေးကုသထားရပါတယ်။ထောင်မိုင်းရဲ့လက်တွေကိုတော့မတိရသေးပါဘူးအခုလိုမိုင်းပြင်းမှာလူအများနဲ့ဆိုင်တဲ့နေရာမှာမိုင်းပောက်ကွဲတာပထမဆုံးအကြိမ်ဖြစ်တာကြောင့်ဈေးတယ်တွေနဲ့ပြည်သူတွေလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြပါတယ
်ပုံနာကျွန်းမြို့နယ်အခြေဆိုင်အမှတ်950စစ်ကောင်စီတပ်ရင်းကတပ်ဖွဲ့ဝင်6ယောက်လက်နက်မဲ့ထွက်ပြေးသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပုံနာကျွန်းမြို့ပေါ်ကရက်ွက်တွေနဲ့အနီးအနားကရွာတွေမှာပိုက်ဆိုင်တိုက်လိုက်ရှာနေတယ်လို့လည်းပုံနာကျုံမြုတ်ခံတွေကပြောပါတယ်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီတိုက်ရင်ကိုမကြာသေးခင်ကမှအသစ်တာဝန်ကျလာတဲ့သူတွေဖြစ်ပြီးအောက်တိုဘာလ18ရက်နေ့မနေ့ပိုင်းတပ်တွဲမှလူတွေကိုစစ်ဆီးတဲ့အချိန်မှထွက်ပြေးသွားတယ်ဆိုတာကိုသိရတယ်လို့အဲ့ဒီတပ်နဲ့နီးစပ်သူတယောက်ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်ကမြို့နယ်တချို့နဲ့ပလဲဝမြို့နယ်တွေမှာစစ်ကောင်စီဘက်ကရခိုင်တပ်တော် AA ထံမှလက်နက်ချအလင်းဝင်လာသူယာနဲ့ချီရှိနေပြီလို့ AA ပြောရေးဆိုခွင့်ရှိသူဦးခိုင်ဒုခကမကြာသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
ထောင်ဒဏ်25နှစ်ချမှတ်ခံထားရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရွေးကောက်ပွဲမလျော်ဩစာသုံးမှုအတွက်အော်တိုဘားလာ18ရက်နေ့ရုံးချင်းမှာပြန်ခေါ်ပြီးတပ်သေးတွေကိုစစ်ဆေးခဲ့တယ်လို့မော်လမြိုင်မြို့ရှေ့နေအတိုင်းဝိုင်းကသိရပါဗျ။ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာဒေါက်တာအေးဆန်မလျော်ဩစာသုံးတယ်ဆိုတဲ့စွပ်စွဲချက်နဲ့စစ်တပ်ကရာဇသက်ကြီးဥပဒေပုံမှန်1013စလုံးနဲ့အမှုဖွင့်ထားတာဖြစ်ပြီးစိတ်မရောဘဟုအကျဉ်းချောင်းအထူးတရားရုံးမှာတရလိုတက်တေတွေဖြစ်တဲ့မော်လမြိုင်ခရိုင်နဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်ရေးမှူးဦးထင်ကျော်နဲ့အတွင်ရေးမှူးဦးဟိန်လင်းထက်တို့ကိုစစ်ဆေးခဲ့တာပါဒေါက်တာအေးဆန်ကတော့ရွေးကောက်ပွဲမလျော်ဩစာမတုံးခဲ့တဲ့အတွက်အပြစ်မရှိဘူးလို့ထွက်ဆိုထားတယ်လို့လာမယ့်ရုံးချင်းကိုအော်တိုဘားလ28ရက်နေ့မှာထပ်မံချင်းဆိုခဲ့ပါတယ်
CDM ပြုတ်လို့တဲ့ဝန်ထမ်းတွေကိုအမျိုးမျိုးချိန်ချောက်တယ်ဆိုတော့ချင်းပြည်နယ်မတူပီမြို့ကမြို့နယ်ပညာရေးမှူးဦးတင်လွေကိုCDM မတူပီတပ်ဖွဲ့ကရှင်းလင်းလိုက်တယ်လို့အော်တူဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဦးတင်လွေဟာစစ်ကောင်စီရဲ့ပညာရေးရန်တရားကိုအဓိကလဲပတ်စီတဲ့နန်း CDM တူဦးဖြစ်ပြီး CDM သမားတွေကိုအမျိုးမျိုးချိန်ချောက်က NaN CDM ပြန် လဲ ပြုတ် လို့ ဖူ ဖြစ် အား ပေး တာ CDM စည်င်း တွေ ကို စစ် တပ် ကို ပေး ပို့ တာ စစ် ကောင် စီ အငင်း စား ဘူ မှု ဝဲ နိုင် တဲ့ ပူ ပေါင်း ပြီး CDM တမား တွေ ရဲ့ လက် စား တွေ ကို ထုတ် ယူ နေ တယ် လို့ CDM မတူပီ ရဲ့ ထုတ် ပြန် ချက် မှာ ပါ ရှိ ပါ တယ် CDM မတူပီ အနေ နဲ့ ဦး တင် လွေး ကို စာ နဲ့ 3 ချိန် နှုတ် နဲ့ အချိန် ချိန် တရိပ် ပေး ခဲ့ ပေမဲ့ လဲ လုံး ဝ မ လိုက် နာ ပဲ CDM မတူပီ ကို ပြန် လဲ ချိန် ချောက် ခဲ့ သူ လို့ ဆို တဲ့ မတူပီ မြို့ ပညာ ရေး မှု ဦး တင် လွေး ဟာ အောက်တိုဘာ လ 16 ရက် နေ့ ည က သူ့ ရဲ့ နေ အိမ် မှာ တနတ် တန် ရာ နဲ့ တေး ဆုံး သွား တာ ဖြစ် ပါ တယ်
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာဒီရက်ပိုင်းပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပြီးမြဝတီနယ်မဲဆောက်မြို့ကြားမှာရှိတဲ့ချစ်ကြည်ရေးတရာတစ်ထိတ်မှာလုံခြုံရေးတိုးမြင့်နေတဲ့ကြားကမကြာခဏဘုံးတွေတွေ့နေရပြီးပုံပေါက်ကွဲမှုတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာလ15ရက်နေ့ကအဲ့ဒီချစ်ကြည်ရေးတရာထိတ်မှာအပြင်ပုံပောက်ကွဲမှုကြောင့်တံတားနဲ့အိမ်စည်းကားတချို့ပျက်စီးသွားပြီးအော်တိုဘာလ18ရက်နေ့မှာလဲတံတားနဲ့မနီမဝေးက BGF တပ်နယ်3တပ်မူဘုံမုတ်3တမီးပိုင်စတိုးရှိမှာအိမ်စည်းကားပေါ်က gas လေးလုံးနဲ့ဘုံတပ်ဆင်ထားတဲ့ပစ္စည်းကိုလဲတွေ့ရှိရပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြောက်ရီမြို့မှာရှိတဲ့စစ်ကောင်စီတပ် BGF တပ်နဲ့ဌာနဆိုင်ရာအဆောက်အဦအနီးဝန်းကျင်တွေရာတွေမှာပုံပောက်ကွဲမှုအကျဉ်းရေ20ရှိသွားပြီလို့သတင်းခန်တွေကဆိုပါတယ်
ကချင်ပြည်နယ်ဘူတာဦးမြို့နယ်လမ်းတောင်အုပ်စုရှိကချင်လူမျိုးတွေဆင်းသက်လာတဲ့တမိုင်းကျောင်းမှာအရေးပါတဲ့ဒီတာအခေါ်အန်ဒူမလတက်ဒီတာမှာအကြီးစားရွှေတူးဖော်မှုတွေပြုလုပ်ရန်ပြင်ဆင်နေတဲ့အပေါ်ဒီတာခန့်တွေကကန့်ကွက်နေကြပါတယ်အခုလာမယ့်နဝင်ဘာလ3ပိုင်းကစတင်ပြီးအဲ့ဒီနေရာမှာမီအေက2000ကျော်ကိုလုပ်ငန်းရှင်2ယောက်အပြင်နောက်ထပ်လုပ်ငန်းရှင်20လောက်ကအကြီးစားရွှေတူးဖော်ဖို့ပြင်ဆင်နေတဲ့အပေါ်ကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်အောက်တိုဘာလ15ရက်နေ့နဲ့16ရက်နေ့မှာအခုရွှေတူးဖော်မဲ့နေရာကိုဘူတာဦးမြို့ကလုံစော့ကောင်ကထောင်လုံရှာရန်စွန်ပီယန်နောင်ခိုင်ဖတ်မာလုံကာခေါင်လန်းတောင်ရပ်ဖော်နဲ့နံပူယန်စတဲ့ကြီးရွာစေရွာကလူထုတွေပူပေါင်းပြီးစီမံကိန်းရပ်တန့်ပေးဖို့တွားရောက်ကန့်ကွက်ခဲ့ကြတယ်လို့ဆိုပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်မှာစစ်ကောင်စီတပ်ကမိုင်းဆွဲတိုက်ခိုက်ခံရပြည်နောက်ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်တပ်ကလူနေကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အသက်10နှစ်အရွယ်မိန်းကလေးတယောက်အပါအဝင်အမျိုးသမီး3ယောက်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တဲ့အကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
အော်တိုဘလာစေခနာယာနဲ့မနာပိုက်ကမန်မြမျိုးကထွက်လာတဲ့စိုက်ကောက်စီတပ်ဖွဲ့ဝင်တွေကိုရခိုင်တပ်တော်အေအေကမှိုက်ဆွေတိုက်ခိုက်ခဲ့ပြီးနောက်မိနိုင်ဘက်အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီနောက်မှာမွန်ပြအခြေဆိုင်900လစ်စီတိုက်တရံအပါဝန်တခြားနေရာတွေမှာတက်ဆွေထားတဲ့စိုက်ကောက်စီတပ်ဖွဲ့တွေကလာနာကြီးတွေနဲ့ရွာတွေကိုပိုက်ခိုက်ခဲ့တဲ့အတွက်ဖလောက်ပြန်ရွာကအသက်10နှစ်အရွယ်မိန်းကလေးတယောက်နဲ့အိမ်မှာဖြစ်သူတွေလာနာကြီးအစထိမှန်ပြီးသေဆုံးခဲ့ရတယ်လို့ထုံချောက်ကြီးကျေးရွာကမူလာတန်းပြဆရာမတယောက်မှလည်းသေဆုံးခဲ့ပါတယ်။လာရှိအချိန်မှာတော့ဒေသတွန်းကရွာသားတွေမှာရွာမှာမနေရလို့ထွက်ပြေးနေကြရတယ်လို့ဒေသခံအမျိုးသမီးတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
လူတွေညော့ကမရှိတော့ဝါမှာ
လူတွေကရွာမှာအများစုမရှိတော့ဘူးပြေးကြတာလေပောက်တော်တို့ချောင်းတွေတရက်ကုန်အဲ့ဒီဘက်တွေကိုပြေးကြတယ်အဲ့ဒီဘက်တွေမှာနည်းနည်းအေးချမ်းနဲ့ကြားလို့အဲ့ဘက်ကိုပြေးတာ
မင်းမြမျိုးနေကဖလောက်ပြန်ပူပန်ရွာထုံချောက်ကြီးစားတဲ့ကြေးရွာတွေကိုစိုက်ကောက်စီတက်ကပိုက်ခိုက်ခဲ့တာဖြစ်ပြီးဖလောက်ပြန်ရွာမှာကြားရောက်ခဲ့တဲ့လာနန်ကြီးကြေးတွေကတော့ပထမတောင်မှာတက်ဆွေထားတဲ့စိုက်တက်ကပိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုလာနန်ကြီးတွေနဲ့ပိုက်ခိုက်မှုတွေရှိနေတဲ့အတော့ဒေသခံတွေစိုးရိမ်နေကြပြီးစားဝဲနေရဲ့အတော့ပါအခကြုံနေကြရတယ်လို့တခြားမောင်ပြဒေသခံတယောက်ကလည်းအခုလိုပြောပါတယ်
ဒီသားခံတွေကတော့တည်တဲ့အတိုင်းပဲလीအားလုံးကစိုးရိမ်နေကြတယ်မြို့တွေရောနေရီရောအားလုံးစိုးရိမ်နေကြတယ်စိုးရိမ်ရီမှတ်ကိုရောက်သွားပြီအားလုံးကလေရွာတွေရက်တွေမှာလည်းအားလုံးစိုးရိမ်နေအနေထားဖြစ်သွားပြီ
မင်းများမျိုးတင်းမှာလည်းဆိုင်တွေကိုအရင်လိုအချိန်ပြည့်မဖွန်းတော့ပဲလူတွေအားလုံးမှာလည်းသောလာလို့မရတဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီဒေသခံကစားပြောပါတယ်အဲ့ဒီနေ့မှာစိုက်တက်ကပိုက်လိုက်တဲ့လာနန်ကြီးခြေတွေကြားရောက်ပောက်ွက်ခဲ့တဲ့အတွက်စားပြန်ကြီးရွာကရွာသားလက်ရောက်အပါဝံမန်းပြစစ်ယုံနာကမူဆလင်အမျိုးသမီးတယောက်နဲ့အသား60ကျော်အရွယ်ဖလောက်ပြန်ရွာကအမျိုးသမီးတယောက်လေးဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာစစ်ကောင်စီကပလဝကြောက်တော်ရေလမ်းကြောင်းပိတ်ထားတာကြောင့်ဆန်နဲ့လောင်စာဆီပြက်လက်မှုတွေကြုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ကြောက်တော်ရေလမ်းကြောင်းပိတ်ထားတာကြောင့်ကုန်စည်စီးဆင်းမှုရပ်တန့်နေတဲ့ပလဝမြို့ပေါ်မှာဆန်တွေပြက်လက်လာတဲ့အပြင်ကုန်စည်နှုံးတွေလည်းအစမတန်မြင့်တက်နေပြီးပြည်သူတွေဒီထိုင်စားတောက်ရေးပိုင်းမှာအခက်ကြုံလာရတယ်လို့ဒေသခံအင်ရှင်မတယောက်ကပြောပါတယ်
ဆန်ကလည်းဈေးမမရောက်ဘူးကြာပြီဒီလမ်းပိတ်ကြတဲ့ကနေတလားကြောက်ပြီထဲတော့ဆက်တယ်နော်ဒီကတော့မရှိဘူးနော်ဒီကြည့်ပြီးတော့မှတလဲဝဆက်ကအဝင်မခံဘူးဒီဆန်လေးလည်းဒီကတော့တန်တဲ့ဆေးတွေဒီဆေးဝါးပြည့်စုံတယ်လေကြာပြီးတော့ဆေးစင်ဖုန်းနဲ့တန်ကိုဈေးတက်သွားလာအရင်ကတောင်းတယ်ကိုအခုကမတောင်းတော့ပြရတာလေဒီညီရောက်တဲ့အမပြောက်ပြောတယ်ဒီမှာနော်ဒီမှာလည်းချင်ရှိတော့ဘူးအဲ့လိုပြောတယ်နော်ဒါလို့စတယ်ကလည်းကဲကဲချင်းမှအ
စစ်ကောင်စီတပ်ဖွဲ့အနေနဲ့ကြောက်တော်နဲ့ပလဲဝမြို့ကိုဆက်တွေ့တဲ့ရီလန်းချောင်းပိတ်ထားတာတလားလောက်ကြာမြင့်ပြီလို့သိရပြီးဘာကုံပစ္စည်းမှတည်ယူလို့မရတော့တာကြောင့်ပလဲဝမြို့ကပြည်သူတွေဟာစားနပ်ရိက္ခာတွေပြက်လက်လာခဲ့ကြတာဖြစ်ပါတယ်အခုပလဲဝမြို့ပေါ်မှာဒီတအခေါ်ဆန်ရှိတအိတ်ကို7,000ကျော်ပေါ်စမ်းမွေးဆန်တအိတ်ကို7,300ကျော်နဲ့ချက်သွနေ96ငပိစားသုံးစီတွေလည်းဈေးနှုန်းမြင့်တက်လာပြီးဝယ်ယူဖို့တောင်ခက်ခဲနေတယ်လို့သိရပါတယ်ဒါပြင်73စီလည်းပြက်လက်လာတာကြောင့်ပလဲဝမြို့ကိုပုံမှန်လက်စစ်ပြီးဖြန့်ဝေပေးနေတဲ့စစ်ကောင်စီရဲ့လက်စစ်ဌာန EPC ကအောက်တိုဘာလ12ရက်နေ့ညကစတင်ပြီးမီးပေးဝေမှုရပ်နားထားတယ်လို့မြို့ခံတယောက်ကပြောပါတယ
်မီးကမနေညကတည်းကနေပြက်ပြီး EPC နဲ့ဟောက်စီမရှိတာဒီကေကစခန်းကနေကြောက်တော်နေရတာကိုလောဆယ်အတင်ချကသူတို့ကလမ်းပါပိတ်ပိတ်ဟာကြတော့စီရမရှိတာကြောင့်မီးကမလင်းဘူးဗျာဆက်ကကောင်းပါလေ
ဆိုတော့ဖြောင်းနေသေးကြည့်ဒီလိုဗျာတော့ရက်ွက်3ခုရှိတဲ့ပလဲဝမြို့ပေါ်မှာ EPC ကနေအရင်ကရက်ွက်အလိုက်တရက်ချားနဲ့တညကို4နိုင်စီမီးဖြန့်ဝေပေးခဲ့ပြီးမဲ့အခုလက်ရှိအခြေအနေကြောင့်မပေးနိုင်တော့ဘူးလို့ဆိုပါတယ်အခုဆိုရင်မီးဆက်ဆိုလာပြားမရှိတဲ့ပြည်သူတွေကတော့အမှောင်ကျနေရတယ်လို့ဒေသခံကပြောပါတယ်ပလဲဝမြို့နယ်စမီးမြို့မှာလည်းစံပြက်လက်မှုတွေရှိနေပြီးတောင်ရတဲ့ကထွက်တဲ့စံတွေကိုကြီးရွာတွေဘက်ကနေဝယ်ယူစားသုံးနေရတဲ့အခြေအနေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
တိုင်းနာလက်နက်ကင်တွေမရှိစစ်အာဏာရှင်ဒေါ်လာရဲ့အင်အားစုမရှိပဲဆက်တက်ပဲရှိတဲ့ရှမ်းပြည်အရှိပိုင်းမိုင်းပြင်းမြို့မှာဈေးမှမိုင်းတလုံးပတ်ကွဲခဲ့လို့အမျိုးသမီးတယောက်ထိမှန်တမ်းရရရှိခဲ့ပါတယ်။ပုံနှန်းကျွတ်မြို့နယ်အခြေစိုက်အမှတ် 993 ညစစ်ကောင်စီတပ်ရင်းကတပ်ဖွဲ့ဝင်9ယောက်လက်နက်မဲ့ထွက်ပြေးသွားတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကပိုက်စိတ်တိုက်လိုက်ရှာနေပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ကြာသာရင်းနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့ကြာသာရင်းနေ့ညရဲ့နောက်ဆုံးရသတင်းအခြေချုပ်ကိုမတ်မြသစင်အောင်ကပြောပြပေးမှာပါရှင်။
ရုရှားလီကျောင်းတိုက်ခိုက်မှုကြောင့်ယူကရိန်းတပ်ပိစဲယူနေထိခိုက်ပျက်စီးပြီးတဲ့နောက်ယူကရိန်းမှာနိုင်ငံတော်ဝန်လျှက်စစ်တပ်အုံဆွဲမှုကိုရှော့ချဖျက်တောက်ထားပါတယ်။ပျက်စီးခဲ့ရတဲ့ဒဏ္ဍာရီတွေပြန်ပြုပြင်ဖို့စွန့်ကုမ္ပဏီတွေစူးစမ်းနေတာနဲ့အတူပြည်သူတွေအနေနဲ့မနေ့9နာရီကနေ17နာရီထိလျှက်စစ်တပ်အုံဆွဲတာကိုရှော့ချဖို့နဲ့ပြင်ဆင်မှုတွေမပြီးသေးရင်ယာယီဒဏ်အပြတ်တောက်မှုတွေရှိနိုင်တယ်လို့တော့သမရယုံကသတိပေးထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကရာထူးရယူခဲ့တဲ့ဗြိတိန်ဝန်ကြီးချုပ် Liz Truss တာဝန်ကနေနှုတ်ထွက်မယ်လို့ကြေညာလိုက်ပါတယ်။ဗြိတိန်စီးပွားရေးအကျက်တဲအကြီးအကျယ်ဖြစ်နေတဲ့အချိန်မှာအခုလိုဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်တာပါ။ပါတီကောင်းဆောင်ရာထူးကိုတပတ်အတွင်းရွေးချယ်သွားမယ်လို့ Liz Truss ကအမှတ်30 Downing Lane ဝန်ကြီးချုပ်ရုံးအပြင်ဘက်ကရာထူးနှုတ်ထွက်ကြေညာချိန်မှာပြောဆိုသွားပါတယ်။ရန်ကုန်အင်းစိန်ဗဟုအကျဉ်းဆောင်အတွင်းမှာမနေ့ကဘုံပေါက်ကွဲမှုနဲ့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တဲ့အတွက်အင်းစိန်ထောင်အထူးတရားရုံးရုံးထုတ်စစ်ဆေးရာတွေကိုအာဏာပိုင်တွေဘက်ကနှစ်ပတ်ရနာထားတဲ့အကြောင်းတရားရေးသတင်းရက်ွက်က VOA ကိုပြောပါတယ်။မနေ့ကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်အနားမှာရှိတဲ့ထောင်ဝင်စာပါဆယ်ပို့တဲ့နေရာမှာဘုံပေါက်ကွဲခဲ့တဲ့အတွက်ထောင်ဝင်စာလာပို့တဲ့သူမိသားစုဝင်5ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့ရပြီးတော့18ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မြန်မာနိုင်ငံမှာကြမ်းဖက်မှုတန်ခံရတဲ့လူမှုအတိုင်းဝိုင်းတွေကိုနိုင်ငံတကာကြက်ချီနေဖွဲ့ ICRC နဲ့အတူကမ္ဘာဘဏ်ကပံ့ပိုးကူညီမယ်လို့ထုတ်ပြန်ပါတယ်။မြန်မာလူမှုအတိုင်းဝိုင်းကိုကူညီထောက်ပံ့ပေးရေးအစီအစဉ် MCRP နဲ့ကမ္ဘာဘဏ်ကအခုလိုကူညီတွေပေးမှာဖြစ်တယ်လို့အောက်တိုဘာ20ရက်စွဲနဲ့ ICRC ကထုတ်ပြန်တာပါ။ဒီ MCRC ရဲ့ရည်ရွယ်ချက်ဟာအသက်မွေးဝမ်းကြောင်းဆိုင်ရာပံ့ပိုးကူညီမှုတွေအပါအဝင်ကဏ္ဍပေါင်းစုံကထောက်ပံ့ကူညီပေးဖို့ဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမမြသစေအောင်ကပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ PJ Elliot တို့ဖြစ်ပါတယ်။ View American တန်ရဲ့ကြာတာရင်းနေ့ညပိုင်းမြဝဘာသာအစီအစဉ်တွေကို line to meter 30နဲ့58တို့ပြင် line lambda meter 190တို့ကနေအသံလွှင့်ပေးခဲ့တာပါ။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခက်သိမ်းကင်းကျင်းပြီးတော့အေးချမ်းတဲ့ညလေးဖြစ်ပါစေရှင်။ကျမအလေးပါပါ။
This program has come to you from the Voice of America, Washington.